Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2019ခုနှစ်ဇူလိုင်လ9ရက်တောက်ကြနေနေနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 40 49ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါတော့ဆမ်မိုလီပါခင်ဗျာဒီမနေ့ဖက်သတင်းတွေကိုကိုချော်ချော်သေးနဲ့အတူတင်ဆက်ပေးမှာဖြစ်ပါတယ်ကြားမယ့်သတင်းတွေမှာဆိုရင် G20 ကမ္ဘာစီးပွားရေးထည်တည်နိုင်ငံခေါင်းဆောင်တွေအစည်းအဝေးကိုစန့်ကျင်ဆန္ဒပြသူတွေနဲ့ဂျာမနီရဲတပ်ဖွဲ့ကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလန်မာကဲတို့တွေ့ဆုံကြပြီးတော့ကမ္ဘာတစ်ဝှမ်းအခြေအနေတွေပေါ်တုံ့သက်ဆွေးနွေးခဲ့ကြပါတယ်သတင်းတော့၃ယောက်ဖမ်းဆီးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒေါ်အောင်ဆန်းစုကြည်ကပထမဦးဆုံးမှတ်ချက်စကားပြောကြားလိုက်ပါတယ်အဲ့လိုသတင်းတွေအပြင်ထူးခြားတဲ့နိုင်ငံတကာသတင်းတွေကြားကြရမှာပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းစီစဉ်အပြည့်မှာလဲအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်ရောက်နေတဲ့ G20 အစည်းအဝေးမှာဘာတွေအဓိကထားပြီးတော့ဒီနိုင်ငံတကာခေါင်းဆောင်တွေအကြိတ်အနယ်ဆွေးနွေးဖို့ရှိတယ်လဲဆိုတာကိုအသေးစိတ်တင်ပြပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့မလေးရှားနိုင်ငံမှာမြန်မာအလုပ်သမားတွေဖမ်းဆီးခံနေရတဲ့အခြေအနေနဲ့ပတ်သက်လို့တော့
ဖမ်းလာတော့နေရာလေးတွေတော်တော်များများမှာတော့ရှိနေသေးတယ်ပေါ့နော်။ကွာလာလမ်ပူနဲ့အနီးတစ်ဝိုက်ကတော့ပုံများတာပေါ့ခင်ဗျာ။ဝါမနီယာတီ
ဒါကတော့အလုတ်သမားရေးလှုပ်ရှားနေသူတဦးက VOA ကိုပြောပြသွားတာပါနောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်ဒါအပြင်မြန်မာနိုင်ငံကသတင်းတောက်တွေရင်ဆိုင်နေရတဲ့အခြေအနေကိုလည်းတင်ပြပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆန်မိုးဝီနဲ့ကိုကျော်ကျော်သိန်းတို့ကပြောပြပါအောင်ရှင
်ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပတော့မယ့် G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးအစည်းအဝေးကိုစတင်ကြသူတွေနဲ့အရင်းရှင်ဝါဒီစတင်ရေးဆန္ဒပြသမားတွေဟာဂျာမနီရဲတပ်ဖွဲ့တွေကြာတပရိနေကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်တောက်ကြနေ့စနေနေ့မှာကျင်းပဖို့ရှိတဲ့ G20 စီးပွားရေးညီလာခံကိုစတင်တဲ့ဆန္ဒပြပွဲမှာလူတွေထောင်နဲ့ချီပြီးတော့ပါဝင်ဆန္ဒပြခဲ့ကြတာပါညီလာခံတယောက်ဖို့ရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲလိုကြတဲ့တော်ရင်နေ့ကင်းပိုင်းမှာတွေ့ဆုံခဲ့ကြပါတယ်။ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကဟမ်ဘတ်မြို့ကတမဲဝင်90ကြီးမှစုဝေးပြီးတော့ရဲတပ်ဖွဲ့ဝင်တွေနဲ့ရင်ဆိုင်တွေ့ခဲ့ရတာဖြစ်ပြီးတချို့ကပလင်းနေနဲ့ပစ်ပေါက်ခဲ့ကြပါတယ်။ရဲတပ်ဖွဲ့ဝင်တွေကလည်းဆန္ဒပြသူတွေကိုမီးတပ်ပိုက်တွေငှို့ကောင်းရည်တွေနံပါတ်ထုတ်တွေနဲ့ပြန်လည်ပြီးတော့ခုခံခဲ့ကြပါတယ်။မျက်နှာဖုံးဝှက်တက်ဆင်ထားတဲ့ဆန္ဒပြသမားတွေဟာလမ်းတွေကိုဆောက်လုပ်ရေးလုပ်ငန်းတုံးကိရိယာတွေနဲ့ပိတ်ဆို့ထားပြီးတော့အသေးစားမီးရှို့မှုတွေပြုလုပ်ခဲ့တာတွေ့ရပါတယ်။ကားတွေကိုမီးတင်ရှို့မှုအပါအဝင်ထိခိုက်ပျက်စီးမှုတွေရှိခဲ့တဲ့အကြောင်းဒေတာတွင်တင်းမီဒီယာတွေမှာဖော်ပြကြပါတယ်။ဆန္ဒပြသမားတွေဟာပလင်းနေတခြားအရာဝတ္ထုတွေနဲ့ပစ်ပေါက်တာတွေပြုလုပ်ခဲ့ကြောင်းဟမ်ဘတ်မြို့ရဲတပ်ဖွဲ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။ဆန္ဒပြသူစုစုပေါင်း3000ကျော်ဟမ်ဘတ်မြို့ကိုလာရောက်ပြီးတော့ထိပ်သီးညီလာခံကိုဆန္ဒပြကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီထက်က8000လောက်ဟာဥရောပရဲ့တခြားဒေတာတွေကနေလာရောက်တဲ့အကျံဖက်လက်ဝဲအမြင်ရှိသူတွေဖြစ်တယ်လို့ရဲကပြောပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဂျာမနီနိုင်ငံဟမ်ဘော့ဂ်မြို့မှာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲလ်နဲ့ဂျာသာပရင်းနှောင်းပိုင်းကတွေ့ဆုံပြီးကမ္ဘာလုံးဆိုင်ရာကိစ္စရပ်မျိုးစုံကိုဆွေးနွေးကြပါတယ်။အင်္ဂလာမာကဲလ်ဟာမစ္စတာထရမ့်ကိုကမ္ဘာရေးရာတွေမှာမကြာခဏဝေဖန်ပြောဆိုလေရှိသူပါ။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ခါခေါင်းဆောင်တွေတက်ရောက်မဲ့တောက်ကြနေ့ G20 ထိပ်သီးအစည်းအဝေးမတိုင်ခင်မှာပဲအခုလိုတွေ့ဆုံဆွေးနွေးကြတာပါ။ကောင်းဆောင်တို့ဟာဟိုတယ်တစ်ခုမှာတွေ့ဆုံကြပြီးတရင်တော်တွေရှိမှတယောက်နဲ့တယောက်ခဏတာနှုတ်ဆက်ပြီးတဲ့နောက်တကပိဆွေးနွေးပွဲလုပ်တာပါ။စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေအခုနောက်ဆုံးမြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပစ်လွတ်တဲ့ကိစ္စအရှိအလေပိုင်းအကြက်တဲနဲ့ယူကရိန်းအရေးတို့ကိုဆွေးနွေးခဲ့ကြတယ်လို့ဝန်ကြီးချုပ်မာကဲရဲ့ပြောခွင့်ရတူကနောက်ပိုင်းမှာပြောပါတယ်။ကမ္ဘာရာသီဥတုပြောင်းလဲမှုတက်ဖြစ်ရေးဆိုင်ရာ2015ခုနှစ်ပါရီသဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်ခဲ့တဲ့ပေါ်ပွင့်မကြတဲ့အကြောင်းပြီးခဲ့တဲ့ရက်တွေအတွင်းမစ်မာကဲကထုတ်ပြောထားခဲ့မှုပါတယ်။အဲဒီသဘောတူညီချက်ဟာကမ္ဘာတစ်ဝန်းဖန်လုံရင်တန်းဝေထုတ်လုပ်မှုကိုလာမယ့်နှစ်တွေအတွင်းရှော့ချသွားဖို့ရည်ရွယ်တဲ့သဘောတူညီချက်ပါ။ထရမ့်ရဲ့အဲ့ဒီဆုံးဖြတ်ချက်ဟာတာမန်နဲ့မတူအောင်ကိုဝမ်းနည်းဖွယ်ရာဖြစ်တယ်လို့မစ္စမာကဲကပြောထားတာပါထရမ့်ကအမေရိကန်သားပထမဆိုတဲ့သူ့ရဲ့မူဝါဒတွေကိုရှေ့ဆက်အကောင့်ထဲပေါ်သွားတာနဲ့အမျှဥရောပအနေနဲ့ကမ္ဘာဇက်ခုံမှာအမေရိကန်ကိုမိတ်ဖက်နိုင်ငံတစ်ခုအဖြစ်လုံးလုံးလျားလျားဆက်ပြီးကိုးစားသွားဖို့မဖြစ်နိုင်တော့ဘူးလို့လည်းမစ္စမာကဲကပြောထားပါတယ်မစ္စတာထရမ့်ဘက်ကလည်းမွတ်စလင်လူဦးရေအများစုရှိတဲ့နိုင်ငံ6နိုင်ငံကလူတွေကိုအမေရိကန်နဲ့ဝင်ခွင့်တင်းကျပ်လိုက်တဲ့သူ့ရဲ့ညွန်ကြားချက်ကိုကာကွယ်ပြောဆိုနေရချိန်မှာဂျာမနီတဲကိုရွှေ့ပြောင်းဝင်သူတွေပို့ပြီးဝင်လာခွင့်ပြုဖို့မစ္စမာကဲကကြိုးပမ်းနေတဲ့အပေါ်ဝေဖန်ပြောဆိုထားပါတယ
်။ပြီးခဲ့တဲ့နှစ်တွင်ကျင်းပခဲ့တဲ့အမေရိကန်ပြည်ထောင်စုသမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကဂျာဝင်ဆွတ်ဖက်မှုရှိကောင်းရှိနိုင်ကြောင်းဒါပေမဲ့တခြားကလည်း ဝင်ရောက်နှောက်ယှက်ကောင်းနှောက်ယှက်နိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာပြောဆိုလိုက်ပါတယ်။ဒါဟာရုရှားလို့ကျွန်တော်ထင်ပါတယ်။တခြားလူပုဂ္ဂိုလ်တခြားတန်းပြီကလည်းလုံနိုင်တယ်လို့ကျွန်တော်ထင်ပါတယ်။လူတော်တော်များများဝင်ရောက်ဆက်ဖက်နိုင်ခြေရှိပါတယ်လို့သမ္မတထရမ့်က G20 ညီလာခံကိုတက်ရောက်ဖို့အတွက်မထွက်ခွာခင်ဝါဆောမျိုးမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။တကယ်တမ်းဘယ်သူမှမသိနိုင်ပါဘူး။ဘယ်သူမှတကယ်တမ်းတိတိကျကျမသိပါဘူးလို့ထရမ့်ကပြောဆိုပါတယ်။ G20 ညီလာခံကိုဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပမှာဖြစ်ပြီးကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20ကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်ထောက်လှမ်းရေးအတိုင်းအဝန်းရဲ့ကောက်ချက်ဆွဲတာနဲ့ထရမ့်ရဲ့ပြောဆိုချက်ဟာကွာခြားမှုရှိနေပါတယ်။ထောက်လှမ်းရေးအတိုင်းအဝန်းက၄နှစ်ကြာကျင်းပတဲ့အမေရိကန်ရွေးကောက်ပွဲကိုတိတ်ခါချဖို့နဲ့ထရမ့်ရဲ့ပြန်ပေးဟောင်းဟီလာရီကလင်တန်နာမည်ပြည့်အောင်လို့ရမှာရုရှားသမ္မတဗလာဒီယမီပူတင်ဟာတရိပ်ပဝင်ပတ်သက်နေတယ်လို့ဆိုပါတယ်။ဒါကိုထောက်လန်းရေးကနိုဝင်ဘာရွေးကောက်ပွဲမကျင်းပခင်3လလို့ဩဂုတ်လကလေးကတွေ့ရှိခဲ့တယ်ဆိုတဲ့အချက်ကထရမ့်အနေနဲ့သူ့ရင်သမ္မတဟောင်းဘရက်အိုဘားမားကိုတည်ရသားနဲ့ဘာမှမလုပ်ခဲ့ဘူးလားဆိုပြီးတော့မေးခွန်းထုတ်เสียဖြစ်လာစေပါတယ်။ရွေးကောက်ပွဲမှာဟီလာရီအနိုင်ရလိမ့်မယ်လို့ယုံကြည်နေတာကြောင့်ဘာမှမလုပ်ခဲ့တာဖြစ်တယ်လို့လည်းထရမ့်ကပြောဆိုပါတယ်
။ဥရောပလေဘဲနဲ့အရှေ့ဘက်နိုင်ငံတွေအနေနဲ့ရုရှားနိုင်ငံကတင်သွင်းတဲ့စွမ်းအင်ပေါ်အကြီးအကျယ်မိခွားထားနိုင်မယ်စာအမေရိကန်စွမ်းအင်ထုတ်ကုန်တွေကိုဝယ်ယူရေးသဘောတူချက်ရယူကြဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာတိုက်တွန်းလိုက်ပါတယ်။ပိုလန်နဲ့တခြားဥရောပနိုင်ငံတွေအနေနဲ့သူတို့စွမ်းအင်ဝယ်ယူနေတဲ့နေရာတွေကိုဖြန့်ထုတ်နိုင်ရေးအကူအညီပေးဖို့အမေရိကန်အနေနဲ့အစဉ်သင့်ရှိတဲ့အကြောင်းအဲဒီလိုသာဆိုရင်တနေရာတွေကစွမ်းအင်ဝယ်ယူနေရတာကြောင့်ပြန်ပေးဆွဲခံထားရတယ်လို့အခြေအနေမျိုးဖြစ်တော့မှာမဟုတ်ကြောင်းပိုလန်နိုင်ငံဝါဆောမြို့မှာသမ္မတထရမ့်ကပြောပါတယ်။အဲဒီမှာကျင်းပတဲ့ဥရောပ12နိုင်ငံအစည်းအဝေးတစ်ခုကိုသမ္မတထရမ့်တက်ရောက်ခဲ့တာပါခင်ဗျာ
။ VOA ဗီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505ရုကနေထုံနေပေးနေပါတယ်ရှင
်။တောက်ကြနေမနေခင်တရင်တွေကိုဆက်လက်ကြီးညာနေပါတယ်။တရင်တော့3ဦးကိုတက်မတော်ကဖမ်းဆီးပြီးတော့ပုံမှန်ဆက်ခွန်1နဲ့တရားဆွဲထားတဲ့ကိစ္စအပေါ်ဒေါအောင်ဆန်းစုကြည်ကပထမဦးဆုံးကြိမ်ဖြစ်ကြာသာပတေးနေ့မှာမှတ်ချက်ပြီးပြောဆိုလိုက်ပါတယ်
။ This should not be seen very narrowly as three journalists against the army or vice versa but in general
ဒီကိစ္စကိုတရင်တော့သုံးဦးနဲ့တက်မတော်ကြဖြစ်တဲ့ကိစ္စဆိုတာမျိုးဘောင်ကျင်းရင်းနဲ့ကြည့်လို့မရပါဘူးလက်ရှိတည်ဆဲဥပဒေတွေဟာကျမတို့လိုလားတဲ့တရားမျှတမှုဒီမိုကရေစီနှီးကြမှုဆိုတာတွေနဲ့ကဲ့ညီမှုရှိရလားဆိုတာကိုကြည့်ရပါမယ်ဥပဒေတွေဟာတရားမျှတမှုမရှိဘူးဒီမိုကရေစီနှီးလမ်းမကြဘူးဆိုရင်လွှတ်တော်ကတစ်ဆင့်တရားဝင်လှုပ်ထုံးလုပ်နည်းတွေနဲ့အညီပြုပြင်ရေးဆွဲသွားရမှာဖြစ်ပါတယ်တရားခွင်မှာတမတမတ်ကြတဲ့ဥပဒေတွေဖြစ်အောင်ကျမတို့လှုပ်ဆောင်ကြရပါမယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောပါတယ်။မြန်မာနိုင်ငံမှာရောက်ရှိနေတဲ့နော်ဝေနိုင်ငံသားဝင်ကြီးနဲ့နေပြီးတော့နိုင်ငံသားဌာနမှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒေါ်အောင်ဆန်းစုကြည်ကအဲ့လိုပြောသွားတာပါ။ DBB သတင်းတောက်နှစ်ဦးနဲ့ AWR သတင်းဌာနကသတင်းတောက်တဦးတို့ဖမ်းဆီးပြီးတော့မတရားအသင်းဖွဲ့နဲ့ဆက်သွယ်မှုဥပဒေပုံမှန်ဆက်ခွန်တင်တဲ့တရားဆွဲထားတဲ့အပေါ်ပြည်တွင်းပြည်ပကဝေဖန်ကန့်ကွက်တာတွေရှိထားတဲ့ကြားကပဲဒေါ်အောင်ဆန်းစုကြည်ကအခုလိုပြောသွားတာဖြစ်ပါတယ်။တရားစီရင်ရေးနဲ့ဥပဒေရေးရအုပ်ချုပ်ရေးပိုင်းဒီမှာဝင်ပြီးတော့ဆွတ်ဖက်လို့မရတဲ့အကြောင်းဆက်တွယ်ရေးဥပဒေပုံမှန်66ဂါကြီးကိုလွှတ်တော်မှာပြင်ဆင်ပြဋ္ဌာန်းမှုစလုပ်နေပြီဖြစ်တဲ့အကြောင်းလဲဒေါ်အောင်ဆန်းစုကြည်ကပြောသွားပါတယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့ရေးကိစ္စဟာအင်မတန်ရှုပ်ထွေးတဲ့နိုင်ငံရေးပြဿနာတစ်ခုဖြစ်တဲ့အကြောင်းဒါကြောင့်တကယ်လက်တွေ့အကောင့်ထဲပေါ်နိုင်တဲ့အဖြေတစ်ခုရဖို့လိုတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးဖီလီပိုဂရန်ဒီကပြောပေမဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်အပေါ်မှာတော့ကျေနပ်အားရတယ်လို့ပြောတဲ့အကြောင်းယူနီစီယာရဲ့မြန်မာနိုင်ငံဆိုင်ရာပြောခွင့်ရပုဂ္ဂိုလ်အန်ဒရူးဒူးဆက်က VOA ကိုပြောပါတယ
် He was able to meet with people who have been affected by forced displacement in Rakhine State. He was able to meet with
ရခိုင်ပြည်နယ်တွင်အကြမ်းဖက်ပဋိပက္ခတွေကြောင့်ဥယျာဉ်စွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေနဲ့သူတွေ့ဆုံခဲ့ပါတယ်လူမှုအတိုင်းအတာနှစ်ဖက်စလုံးကအစိုးရင်ချက်တွေလူဝတ်ချက်တွေကိုကြားခဲ့ရပြီးအဲ့ဒီဒေသတွေကပကတိအခြေအနေတွေကိုကိုယ်တိုင်လေ့လာသိရှိခွင့်ရခဲ့ပါတယ်ဒီအခြေအနေတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တခြားပြည်တော်စုဝင်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံတဲ့အချိန်မှာပြန်လည်တင်ပြခဲ့ပါတယ်။ဒါ့အပြင်ထိုင်းနိုင်ငံကမြန်မာဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ဒီဒုက္ခသည်တွေအရေးအကောင်ဆုံးကင်တွယ်ဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ဆွေးနွေးနိုင်ခဲ့တာကြောင့်မာမင်းကြီးအနေနဲ့သူခီးစဉ်ပေါ်ကျေနပ်မှုရှိပါတယ်လို့ပြောခွင့်ရအန်ဒရူးဒူးဆက်ကပြောပါတယ်။မာမင်းကြီးဂရန်ဒီကမြန်မာနိုင်ငံခီးစဉ်ကိုမနေ့ကအဆုံးသတ်ပြီးတဲ့နောက်ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုခီးဆက်သွားပါတယ်။ အဒီနိုင်ငံစလုံးမှာလည်းဒုက္ခသည်တွေအရေးကိုဆက်ပြီးဆွေးနွေးတော့ဖို့ရှိပါတယ်။ဘင်္ဂလားဒေ့ရှ်ခီးစဉ်တွင်နေဆက်ကဒုက္ခသည်စခန်းတချို့စီကိုလည်းတွားရောက်နိုင်ခြင်းရှိပါတယ်
။မြောက်ကိုရီးယားနိုင်ငံရဲ့လူရဟာချင်းချောက်မှုတစ်ခုဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောပြီးတော့ကျွန်တို့အနေနဲ့ပြင်းပြင်းထန်ထန်ရင်ဆိုင်သွားမယ်လို့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာမစ်ဆိုင်ဒုံးစမ်းသပ်ပစ်လုမှုတွေဆက်လက်ပြုလုပ်နေပြီးသူတို့ရဲ့ပထမဦးဆုံးတိုက်ချင်းပစ်ပယ်ထိန်ဒုံးကြီးပစ်လုမှုကိုတင်အင်္ဂါနေ့ကပြုလုပ်ခဲ့ပါတယ်။အဲ့ဒီဒုံးကြီးစမ်းသပ်ပစ်လုမှုကိုနျူကလ িয়ার ထိပ်ဖူးတက်ဆင်နိုင်ပြီးတော့ကမ္ဘာမြေဆီပြောင်းဝင်လာနိုင်မဲ့ဒုံးရင်နဲ့စမ်းသပ်ပြီးတော့ပစ်လုခဲ့တာဖြစ်ပါတယ်။အဲ့ဒီစမ်းသပ်ပစ်လုလိုက်တဲ့ဒုံးကြီးဟာကီလိုမီတာ 9,500 အကွာဝေးထိရောက်နိုင်တယ်လို့အမေရိကန်အရာရှိတွေကခန့်မှန်းပြီးတော့အမေရိကန်ပြည်ထောင်စုရဲ့အနောက်မြောက်ဘက်ဒေသတိရောက်နိုင်တယ်လို့ပြောပါတယ်။ဂျာတာပရင်းနေဝါဆောမြို့မှာပိုလန်သမ္မတအင်ဂရစ်ဒူဒာနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကအတော်လေးကိုပြင်းထန်တဲ့အရေးယူလှုပ်ဆောင်မှုမျိုးလုံးမှဖြစ်လိမ့်မယ်လို့သူ့အနေနဲ့သဘောရတဲ့အကြောင်းပြောပါတယ်ဘလို့အေးအေးယူဆောင်ရွက်မယ်ဆိုတာမျိုးကိုတော့သမ္မတကထုတ်ဖော်ပြောကြားခြင်းမရှိပါဘူးဒါပေမဲ့ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကတော့ပင်တာဂွန်စစ်ဌာနချုပ်ကဂျာတာပရင်းနေကမြောက်ကိုရီးယားရဲ့ထိန်းချုပ်မှုလုပ်နေပေမဲ့တန်တမာနီလတ်နဲ့အဖြေရှာဖို့အချိန်ရှိသေးတယ်လို့ပြောဆိုလိုက်ပါတယ
်တရုတ်နိုဘယ်ငင်းကြီးဆုရှင်လူရှောဘိုရဲ့ဂျာမန်ရေးချင်းတွေဟာတည်တည်တာဆိုးလာနေတယ်လို့သူ့ရဲ့အသေးကင်စာရောဂါကိုကုသပေးနေတဲ့တရုတ်နိုင်ငံရှန်မြို့စီယုံကပြောပါတယ်လျူရဲ့ခြေတလုံးကျက်သားတစ်ခုမှသွေးကြဲတစ်ခုရှိနေတယ်လို့သူတို့တန်တရားရှိပြီးသူ့ရဲ့အသေးလက်ပတ်လှုပ်ဆောင်ပုံကလည်းယိုယွင်းလာနေပြီလို့တရုတ်စစ်တပ်ကသူတစ်ဆေးယုံကဆရာဝန်တွေရဲ့ကျက်သားပရင်းနှစ်ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။စေကူတော်မှုခံယူဖို့အတွက်တရုတ်အာဏာပိုင်တွေကလျူကိုပြီးခဲ့တဲ့ဇွန်လမှာထောင်ကနေပြန်လွှတ်ပေးခဲ့ပေမဲ့လည်းတခြားနေရာတွေမှာစေကူတော်မှုခံယူဖို့တော့ခွင့်မပြုပါဘူး။တရုတ်နိုင်ငံမှာအသေးကင်ဆာနဲ့ပတ်သက်ရင်အကျွမ်းကျင်ဆုံးအထူးကူတွေနဲ့သူ့ကိုကုသပေးနေတယ်ဆိုပြီးတခြားမှာသွားကူကွင့်မပြုတာပါခင်ဗျာ။
ဥဆမ်မိုးဝင်နဲ့ကိုကျော်ကျော်သိန်းတို့ကတောက်ကြနေနေတဲ့ခင်တဲ့ရင်အစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလှော်တွေကိုစတင်ပြီးပြောပြမှာပါဆော့ဆော့ကသတင်းနဲ့မှကြားခဲ့တဲ့အတိုင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ဟာကမ္ဘာထိပ်တီးစီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ G20 စီဝေးကျင်းပရာဂျာမနီနိုင်ငံဟမ်ဘတ်မြို့ကိုရောက်ရှိနေပါပြီပိုလန်နိုင်ငံခီးစင်ကိုအအောင်မြင်မြင်တွားရောက်ခဲ့ပြီးတဲ့နောက်မှာတော့ G20 စီဝေးမှာအမေရိကန်ခေါင်းဆောင်ဟာတရုတ်ဂျာမနီရုရှားအစရှိတဲ့နိုင်ငံတွေရဲ့ခေါင်းဆောင်တွေနဲ့အငင်းပွားစရာအကြောင်းအရာတွေကိုအကျိတ်နဲ့ဆွေးနွေးပွဲပြုလုပ်ဖို့ရှိနေပါတယ်။ဟမ်ဘတ်မြို့ကနေ VOA ဥရောပဆိုင်ရာသတင်းတောက်လူးဝစ်ရမီရက်စ်ပေးပို့ထားတဲ့သတင်းလွှာကိုဦးဆန်မိုးဝေကပဲဆက်ပြီးတော့ပြောပြမှာပါရှင်
။ပိုလန်နိုင်ငံမှာချက်ငိမ့်တဲ့ကြိုးစားတာကိုခံခဲ့ရပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာသူ့ပေါ်တိတ်ပြီးတော့မနှိမ့်မြှုပ်ကြတဲ့သူတွေရှိရာအရက်ကိုရောက်ရှိနေပြီးသူကြုံရမဲ့အခက်အခဲတွေကတော့ကုန်သွယ်ရေးနဲ့ဥရုယာတီကိစ္စတွေရုရှားကောင်းဆောင်ဗလာဒီမီယာပူတင်နဲ့နှစ်ယောက်ချင်းမျက်နှာချင်းဆိုင်တွေ့ဆုံမှုဆက်တာတွေဖြစ်ပါတယ်။တချိန်တည်းမှာပဲအမေရိကန်ခေါင်းဆောင်ကြီးကိုဆန္ဒပြမဲ့သူတွေကလည်းစောင့်နေကြပါတယ်။ဆန္ဒပြသူတူဖြစ်တဲ့အယ်မာဝန်ဒါက
What are my thoughts about it? Oh, Donald Trump is kind of really symbolic for
this. ကျွန်မဘယ်လိုထင်တယ်တည်တလား?ကျမမြင်ရတော့ဒေါ်နယ်ထရန့်ဟာကမ္ဘာပြဿနာတွေကိုကင်တွဲတဲ့နေရာမှာတော့တကယ်စံပါပဲ။သူဟာကျမတို့ဆန့်ကျင်တဲ့ရန်သူမှန်သမျှရဲ့အမှတ်တင်ကြတာတခုပဲလို့ကျမရှုမြင်ပါတယ်
။ဟမ်ဘတ်မြို့ဟာအရင်းရှင်ဆန့်ကျင်ရေးလက်ဝဲသမားတွေရဲ့အစင်လာရှိတဲ့ဗဟုထာဏတစ်ခုဖြစ်တယ်လို့ကိုဂျိုးစီးပွားကာကွယ်ရေးဝါဒကိုဆန့်ကျင်တဲ့အကြောင်းပြသလိုတဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲရဲ့အမှတ်အသားတစ်ခုလည်းဖြစ်ပါတယ်။
Ich glaube, wir sind uns einig, dass wir
I think we're united in our will to strengthen
G20 ထိပ်သီးညီလာခံကြီးမှာဗတ်ပေါင်းစုံဆက်ဆံရေးပုံမိုအားကောင်းစေခြင်းနဲ့သဘောထားဆန္ဒဟာကျမတို့အားလုံးမှာတညီတညွတ်တည်းရှိကြမယ်လို့ကျမထင်ပါတယ်။ကျမတို့အနေနဲ့ပွင့်လင်းတဲ့လူအဖွဲ့အစည်းတစ်ခုလိုအပ်ပါတယ်။အထူးသဖြင့်လွတ်လပ်စွာကုံသွယ်မှုရှိဖို့လိုပါတယ်
။ Mr. Trump ရောက်ရှိမလာခင်နိုင်ပိုင်းအတွင်းဂျာမနီနိုင်ငံသားရေးဝန်ကြီးကဂျာမနီနိုင်ငံရဲ့ကုံသွယ်မှုပေါ်ရှံပြီးတော့အတားအဆီးရနိုင်မှုကနေအမေရိကန်ပြည်ထောင်စုနဲ့ကုံတွဲစစ်ပွဲဖြစ်လာနိုင်တယ်ဆိုပြီးတော့မစ္စတာထရန့်ရဲ့မကြည်မနက်ပြောဆိုခဲ့မှုပေါ်ဆိုရင်ကြောင်းပြောကြားခဲ့ပါတယ်ဟမ်ဘတ်ထိပ်သီးညီလာခံဟာထရန့်အတွက်ပောက်ကွဲစေနိုင်တဲ့မြောက်ကိုရီးယားရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့ဆိုရင်ချက်ကိုဖွင့်ချပြခွင့်ရမှာဖြစ်တယ်လို့တရုတ်နိုင်ငံကတမ်မနီတွေကိုဈေးပေါ်ပေါ်နဲ့ချရောင်းနေတာနဲ့ပတ်သက်ပြီးတော့တရုတ်သမ္မတရှင်ကျစ်ပင်နဲ့ဆွေးနွေးခွင့်အခွင့်အလမ်းတွေရရှိမှာဖြစ်ပါတယ်ဟမ်ဘတ်မြို့ကိုကမ္ဘာထိပ်တီးစီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ခေါင်းဆောင်တွေနဲ့အတူထောင်နဲ့ချီတဲ့အရင်းရှင်ဝါဒီဆန့်ကျင်ရေးဆန္ဒပြသူတွေလည်းရောက်ရှိနေပါတယ်။ဂျာမနီရဲတွေကလည်းအကြမ်းဖက်မှုမဖြစ်ပွားရအောင်ထင်းထင်းတင်းတင်းလှုပ်ဆောင်နေရပြီးဒုတ်တွေမီးလောင်ပုံးတွေ ရာနဲ့ချီတဲ့အိမ်လုတ်လက်နဲ့ပစ္စည်းတွေကိုတင်းစီခဲ့ရပါတယ်။မတူညီတဲ့သဘောထားတွေခက်ခဲနေတဲ့အကြောင်းအရာတွေတင်းမာတဲ့ဇယိုက်လက္ခဏာရှိသူတွေပတ်ဝန်းကျင်မှာဒီထိတ်သီးညီလာခံကြီးဟာတော်တော်ကြည့်ကောင်းမဲ့ပွဲလေးဖြစ်လို့နေပါတယ်ခင်ဗျာ
။ဥဆက်မိုးဝေပြပြသွားတာပါရှင်။မြန်မာနိုင်ငံတွင်းကသတင်းထောက်တွေအနေနဲ့စီရေးပဋိပက္ခသတင်းတွေကိုရယူရေးသားကြတဲ့နေရာမှာလုံခြုံရေးအရာရောလက်ရှိတည်ဆဲဥပဒေတွေနဲ့ပါတရားစွဲဆိုခံရမယ့် NDA နဲ့ရင်ဆိုင်နေရပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်းတောမြို့နယ်တွင်းကအစတိုင်းဒေသနဲ့ကိုင်တွေနဲ့စီရေးတင်မာနေတဲ့ကချင်နဲ့ရှမ်းပြည်နယ်တွင်းသတင်းရယူခွင့်တွေကလည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတာပါ။ VOA သတင်းတောက် Joe Freeman ရဲ့သတင်းလွှာကိုအခြေခံပြီးတော့မတ်တေငီထိုက်ကစူးစီးတင်ပြမှာပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်တွင်းသတင်းရယူခွင့်ကလည်းအကန့်အသတ်တွေရှိပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကအစိုးရနယ်စပ်လုံခြုံရေးစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်မြန်မာတပ်မတော်ရဲ့နယ်မြေရှင်းလင်းရေးဆောင်ရွက်ချက်တွေနောက်ပိုင်းနယ်မြေအခြေအနေနဲ့ပတ်သက်ပြီးသတင်းတောက်တွေလွတ်လွတ်လပ်လပ်ဝင်ရောက်သတင်းရယူခွင့်မရှိပါဘူး။အစိုးရကစီစဉ်ပေးတဲ့အချိန်မှာတော့သူတို့လိုက်ပါပို့ဆောင်တဲ့ဒေတာတွေကိုသတင်းယူခွင့်ရပါတယ်။ဒါပေမဲ့လုံခြုံရေးအခြေအနေကြောင့်အာဏာပိုင်တို့ခွင့်မပြုတဲ့နေရာတွေရှိတယ်လို့မြန်မာ Times ရဲ့ဓာတ်ပုံဌာနဒါရိုက်တာကိုကောင်းထက်ကပြောပြပါတယ်
။ Problem is like you can expect the permission from the
အာဏာပိုင်တွေစီကခွင့်ပြုချက်ရမရမသိကြတာကတော့ပြဿနာပါ။ရဲတွေစစ်သားတွေစီကဆိုရင်တော့မရဖို့ကသိကြသလောက်ရှိပါတယ်။အလုတ်တဘာဝကိုရှင်းပြကိုအန်ဒီရဲ့ကိုတိပါတယ်ဆိုပြီးပြောလဲမရပါဘူးဘယ်ကူမှသွားခွင့်လာခွင့်မပေးတာပါလို့ကိုကောင်းထက်ပြောသွားတာပါတိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းဒေသတွေမှာသတင်းရယူခွင့်ကလည်းသတင်းထောက်တီအတွက်အခက်အခဲမျိုးစုံရှိနေတာပါပြည်ပခဒေသတွေမှာသတင်းရယူခွင့်မရှိသတင်းရေးသားပြန်ရင်လဲဖော်ပြခွင့်ရမရဆိုရင်ရပြန်တယ်လို့တိုင်းရင်းသားလက်နက်ကိုင်တွေနဲ့သတင်းထောက်တွေကြားမှာလဲအပြန်အလှန်ယုံကြည်မှုပြဿနာဘာသာစကားအခက်အခဲတွေကလည်းရှိပြန်ပါတယ်။ဒါတွေမကပါဘူးတက်မတော်ဘက်ကလည်းသတင်းထောက်တွေကိုဖန်စီတရားစွဲဆိုထားတွေရှိပါတယ်။ပြီးခဲ့တဲ့လတော့ကရှမ်းပြည်မြောက်ပိုင်းကတောင်ပလောင်လက်နက်ကင်တပ်ဖွဲ့ရဲ့မူရဲစေဝါဖြက်စီးမီးရှို့ပွဲကိုတွားတဲ့ DVB နဲ့အီယာဝတီသတင်းဌာနတို့ကသတင်းထောက်၃ဦးကိုတက်မတော်ကဖန်စီပြီးမတရားသေးနဲ့ဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားတာပါ။ DVB သတင်းဌာနရဲ့အက်ဒီတာချုပ်ဦးအေးချမ်းနိုင်ကတော့တမရော်ကြီးကခွင့်ပြုချက်နဲ့တွားခဲ့တာလို့ VOA ကိုအခုလို့ပြောပါတယ
် All three generals who are now in prison they asked permission from the left
ဟန်ခန်ထားတဲ့သတင်းထောက်၃ဦးစလုံးကနမ်ဆန်ကစစ်တပ်စစ်ဆေးရေးစခန်းမှာခွင့်ပြုချက်တောင်းခံခဲ့ပြီးတော့အဲ့ဒီစခန်းကဘူမှုကြီးကခွင့်ပြုခဲ့တာပါလို့ဦးအေးချမ်းနိုင်ပြောသွားတာဖြစ်ပါတယ်တမရော်နဲ့ပတ်သက်လို့သတင်းရေးသားတာတယောစာရေးသားတာတွေမှာလည်းဖန်စီတရားဆွဲဆိုခံရတဲ့အခြေအနေခံရမယ့်အခြေအနေကလည်းရှိနေပါတယ်2014ခုနှစ်တုန်းကတော့မွန်ပြည်နယ်ဘက်ကတိုက်ပွဲသတင်းရယူခဲ့တဲ့သတင်းတော်ကိုပါကြီးဆိုရင်လည်းတပ်မတော်ကဖန်စီစစ်ဆေးမေးမြန်းစဉ်အတွင်အသက်ခံခဲ့ရပါတယ်အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ 45 Rights ရဲ့မြန်မာဆိုင်ရာကျွမ်းကျင်သူ David Ball ကတော
့ What we've seen in recent years in Myanmar
ပြည်ကတိကြောင့်တရားမှုရှိတဲ့လူတွေကိုကူညီထောက်ပံ့မှုကြိုးပမ်းကြတဲ့နိုင်ငံတကာနဲ့ပြည်တွင်းကလူသားချင်းစာနာထောက်ထားမှုအကူအညီပေးတဲ့သူတွေသတင်းတောက်တွေနောက်လူခွေစောင့်ကြည့်သူတွေအပေါ်မှာပါကန့်သက်ချက်တွေပုံများလာတာကိုဒီဘက်နှစ်ပိုင်းမှာတွေ့လာပါတယ်။ပိုဆိုးလာမယ့်ပုံလည်းရှိပါတယ်။ဆိုလိုတာကတော့ဒီဒေသတွေကနေသတင်းတွေရဖို့ကြိုးစားမယ်လုပ်မယ်ဆိုရင်တော့အန္တရာယ်ကများလာပါတယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့တပ်မတော်ဘက်ကသတင်းတောက်တွေကိုဖန်စီတရားစွဲဆိုနေတဲ့ဖြစ်ရပ်တွေကတမရော်နဲ့သတင်းထောက်တွေကြားဖြစ်တဲ့ပြဿနာလို့မကြည့်ကြပဲလက်ရှိတည်ဆဲဥပဒေတွေကတရားမျှတမှုဒီမိုကရေစီနှိမ့်ချမှုရှိသလားဆိုတာကိုကြည့်ရမှာဖြစ်တယ်လို့ဒီကနေ့ပြောပါတယ်တည်ဆဲဥပဒေတွေကမျှတမှုမရှိဘူးဆိုရင်ဒီမိုကရေစီနှိမ့်ချရင်လွှတ်တော်ကတစဉ်ပြင်ဆင်ရမှာဖြစ်တယ်လို့တရားစီရင်ရေးဘက်မှမှန်မှန်ကန်ကန်ဆောင်ရွက်မှာဖြစ်တယ်လို့ပြောဆိုပါတယ်အုပ်ချုပ်ရေးဘက်အနေနဲ့ကတော့တရားစီရင်ရေးဥပဒေရေးရာတွေမှာဝင်ရောက်ဆွတ်ဖက်ခွင့်မရှိပဲတရားစီရင်ရေးဘက်မှမှန်မှန်ကန်ကန်ဆောင်ရွက်စီဖို့အတွက်တာဝန်ရှိပါတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင
်မြန်မာသတင်းသမားတချို့ကိုကြကြသေးခင်ကဖမ်းဆီးအေးအေးလိုက်တဲ့အတွက်အာဏာပိုင်တွေအပေါ်ဝေဖန်မှုတွေဒါမှကအေးအေးလိုက်တဲ့ဥပဒေတွေရှိတင်သလားမရှိတင်တော့ဘူးလားဆိုတဲ့မေးခွန်းတွေတကြော့ပြန်ထွက်ပေါ်လာပါတယ်ဒီမိုကရေစီမဆန်တဲ့ဥပဒေတွေခင့်နဲ့မလျော်ညီတော့တဲ့ဥပဒေတွေမြန်မာနိုင်ငံမှာဘလောက်များများရှိနေပါသလဲ ဘယ်ဥပဒေမျိုးတွေကိုဖျက်သိမ်းဖို့ပြင်ဆင်ဖို့လိုအပ်နေပါတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ
။အခုလိုမြန်မာနိုင်ငံမှာသတင်းတောက်တွေပေါ်ဖိနှိပ်မှုတွေပိုပြီးများလာတဲ့အပေါ်မှာသရရှင်တွေရဲ့သဘောထားအမြင်တွေပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။တောက်ကြနေနေတဲ့ခင်ဗျာမြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မလေးရှားနိုင်ငံမှာတရားမဝင်နိုင်ငံသားအလုပ်သမားတွေကိုစီမံချက်နဲ့ဆက်လက်ရှာဖွေဖမ်းဆီးနေရမှာမြန်မာနိုင်ငံသား200နီးပါးအဖမ်းခံထားရတယ်လို့အလုပ်သမားရေးကူညီဆောင်ရွက်သူတွေကပြောပါတယ်။တရားဝင်အလုပ်လုပ်ခွင့်ဆိုင်ရစာတဲ့မရှိတဲ့မလေးရောက်မြန်မာနိုင်ငံသားတွေဟာချီးလန့်စာစားပွားနဲ့တောတောင်တွေထဲမှာပုံအောင်နေကြရတယ်လို့ကာယကံရှင်တွေကလည်းပြောပါတယ်။မလေးရှားရောက်မြန်မာအလုပ်သမားတွေရင်ဆိုင်နေရတဲ့နောက်ဆုံးအခြေအနေတွေကိုစုံစမ်းမေးမြန်းထားတဲ့ကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြမှာပါရှင
်။မလေးရှားနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအပါအဝင်နိုင်ငံသားအလုပ်သမားတွေကိုဇူလိုင်လ1ရက်ပြီးခဲ့တဲ့စနေနေ့ကစပြီးတနိုင်ငံလုံးအတိုင်းအတာနဲ့စီမံချက်ချပိုက်ဆိတ်တိုက်ရှာဖွေဖမ်းဆီးနေရမှာအခုချိန်ထိဆိုရင်မြန်မာအလုပ်သမား200နီးပါးအဖမ်းဆီးခံထားရတယ်လို့ကွာလာလမ်ပူမှာရှိတဲ့မြန်မာအလို့သမားရေးကူညီဆောင်ရွက်နေသူကိုတီဟမောင်မောင်က VOA ကိုပြောပါတယ
်။ဟိုဖမ်းလာတော့နေရာလေးတွေတော်တော်များများမှာတော့ရှိနေသေးတယ်ပေါ့နော်။အဲကွာလာလမ်ပူနဲ့အနီးတစ်ဝိုက်ကတော့ပုံများတာပေါ့ခင်ဗျ။ဟိုဟာမနေ့ကအထိမြန်မာ139ဦးတော့သတ်မှတ်ထားတာပေါ့နော်။ဒီကြားထဲထပ်ဖမ်းတဲ့စရင်ကတော့အသေးစိတ်တော့မသိသေးဘူးခင်ဗျ။စိတ်ရုံအလုံယုံနေပေါ့။စောက်လို့ရေးပိုင်းပေါ့။ဒီ construction တွေကိုဖမ်းနေနော်။တချို့ဆိုင်နေသလိုရှိရင်ဒီအချက်ပြုတ်ပိုင်းနေမှာလဲကျွန်တော်တို့မြန်မာတွေတော်တော်များများကဟိုအလုလုနေကြတယ်ပေါ့အဲ့တော့စားတောက်ဆိုင်နဲ့ပတ်သက်တဲ့နေရာတွေလဲတချို့နေရာတွေဝင်နေပေါ့ခင်ဗ
ျတရားမဝင်အလုသမားတွေကိုတရားဝင်ငှားရမ်းနိုင်ဖို့အတွက်မလေးရှားအစိုးရကပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာနိုင်ငံသားအလုသမားတွေအတွက်အလုသမားမှတ်ဖို့နဲ့ e-card တွေကိုထုတ်ပေးခဲ့တာပါအဲ့ဒီ card ရှောက်ထားခွင့်ဟာဇွန်လ30ရက်နေ့ကကုန်ဆုံးခဲ့ပြီးနောက်မလေးလဝကကအဖမ်းဆီးတွေကိုစစ်စင်ရေးတစ်ခုတစ်ဖွဲလှုပ်လာခဲ့တာဖြစ်ပါတယ်။မလေးရှားပြည်တွင်တရားမဝင်အလို့သမားတွေရှော့ချရေးအတွက်ဒီလိုအဖမ်းဆီးတွေဖြစ်လာရတာလို့ကိုတီဟမောင်မောင်ကသုံးသပ်ပါတယ
်။ e-card ဆိုတော့ဒီအရှိကောက်အားဖြင့်တော့ enforcement card ဆိုပြီးတော့တို့အစီအစဉ်ကိုစလိုက်တယ်ပေါ့နော်။အဓိကတော့သူ့နိုင်ငံမှာနိုင်ငံသားအလို့သမား illegal workers တွေကိုတို့ကရှော့ချဖို့အတွက်ကိုအဓိကထားတာပေါ့။အဲ့တော့အဲ့ဒီမှာလည်း2300ခန့်လုံးတော့ပဲတို့ကောက်ယူလို့ရတယ်ပေါ့အဲ့တော့ဒီဟာကိုတို့အဓိကလှုပ်ချင်းအပြင်သူ့နိုင်ငံမှာ illegal အလုပ်သမားတွေရော့ကျသွားမယ်ဟိုတရားဝင်ဒီအလုပ်သမားတွေရှိမှသူ့နိုင်ငံရဲ့ဒီ budget တခုလည်းတို့ဟိုမျှော်မှန်းထားတယ်ပေါ့နော်ဒီဟာတွေကဖြစ်မလာတဲ့အတွက်အဖမ်းစီကိုတော်တော်ပိုက်စကိုက်တို့လိုက်ဖမ်းနေတဲ့ပုံစံမျိုးတွေပေါ့ခင်ဗ
ျအလုပ်သမားမှတ်ပုံနဲ့ e-card ကန်ဆောင်ထားသူတွေဟာလာမယ့် 2018 ဖေဖော်ဝါရီလအထိမလေးရှားနိုင်ငံထဲတရားဝင်နေထိုင်သွားလာခွင့်ရမှာဖြစ်ပြီးဒီတနှစ်တာကာလအတွင်းနိုင်ငံခြားအလို့သမားတွေအနေနဲ့မလေးအလို့ရှင်တွေရဲ့အကူအညီတွေနဲ့တရားဝင်အလို့သမားဖြစ်အောင်ဆောင်ရွက်ရမှာဖြစ်ပါတယ်။ဒါပေမဲ့ရှုပ်ထွေးလာတဲ့လုပ်ငန်းဆောင်တာတွေကြောင့် e-card ကိုမလျှောက်သူတွေလည်းရှိပါတယ်။ကွာလာလမ်ပူမြို့နားမှာနေတဲ့ကိုဝင်းညွန့်ဟာကားဆက်ပြင်ဆင်ရာတူဖြစ်ပြီးတရားမဝင်အလို့သမားတူဖြစ်ပါတယ်။သူတို့လိုလူတွေရဲ့စိုးရိမ်ပူပန်မှုနဲ့ပတ်သက်လို့ပြောပြပါတယ
်။ကျွန်တော်ကတော့ e-card လည်းမလုပ်ထားဘာမှတော့မရှိဘူး။အော်တကယ်ချင်းမိတ်ဆွေတွေပြောတော့ဒီနေ့မနက်ပိုင်းတော့ဆိုင်နေလိုက်ဝင်တယ်ပြောတယ်ဆေးုံလေးဝင်တယ်ညပိုင်းတော့သူတို့ပြောတော့တနားီခွဲနဲ့နှစ်နာရီကြားမယ်ဝင်မယ်မနေ့တည်းလေးနိုင်ငံနဲ့အပြီးလုံးမယ်လို့ဟောဝင်မယ်ပေါ့အဲကြောင့်မိတ်တဲ့တွေမိတ်ဘူးတော်တဲ့ဝင်တယ်တော်တဲ့ဝင်ရေးကြတယ်ပေါ့နော်အဲကြောင့်သူတို့ကတော့မစင်တော့မစစ်ပေါ့ကွာစင်တော့ပြီးကမ်းပြီးသွားရတာတော့အခုလည်းမျိုးတွေရှိတယ
်မလီလောင်ဝကရဲ့စီမံချက်ကြောင့်အဖမ်းခံရတဲ့မြန်မာတွေဟာမြန်မာပြည်ကိုပြန်ပို့ခံရမှာမှန်ပေမဲ့ဘယ်လိုအစီအစဉ်လေးနဲ့ပြန်ပို့မယ်ဆိုတာအခုချိန်ထိမသိရသေးဘူးလို့ကိုတီဟမမောင်ကပြောပါတယ်
။ဖမ်းပြီးပြီဆိုရင်သူကနှစ်ပတ်ယမန်ကြီးပြီးပြီးတော့နှစ်ပတ်ပြီးတာနဲ့တရားရုံးကိုတင်ပါတယ်ဗျ။တရားရုံးတင်ပြီးပြီဆိုလို့ရှိရင်ထောင်အနည်းဆုံး3လကျတယ်ပေါ့နော်။ထောင်ကနေပြီးတော့ထိန်းသိမ်းစခန်းကြီးကိုပို့တယ်ပေါ့။ထိန်းသိမ်းစခန်းကြီးရောက်တဲ့အခါကျလို့ရှိရင်
ကန့်ကဟိုပါပေါ့တာဝန်ခံတွေရဲ့မြန်မာတန်ရုံကအရာရှိတွေရဲ့ကျွန်တော်တို့တွားပြီးတော့နိုင်ငံသားမှန်ကန်မှုကိုစစ်ဆေးတယ်ပေါ့နော်မြန်မာနိုင်ငံသားမှန်တယ်ဆိုတာနဲ့တာမကြီးကနေပြီးတော့ CI ထုတ်ပေးတယ်ပေါ့နော် CI ချပေးပြီးဆိုရင်ကာယကံရှင်ရဲ့မိသားစုဝင်တွေကနေပြီးတော့သူတို့အတွက်လေရင်လက်မှတ်ကကြားခံပြီးဆိုလို့ရှိရင်တော့မြန်မာနိုင်ငံကိုပြန်ပို့လို့ရပြီပေါ့ဒါကတော့ပထမကျွန်တော်တို့လွတ်ထုံးလုံးဤတိုင်းသွားတာပေါ့အခုကသူတို့အခုမှစဖမ်းနေဆိုတော့ဘလို့ဆက်ပြီးဖြစ်လာအောင်မယ်ဆိုတော့သူတို့တေချာအကြည့်ကြမကျင်ညာသေးဘူးပေါ့
နိုင်ငံသဘောတူညီချက်အရမလေးရှားကို calling visa နဲ့လာရောက်အလုပ်လုပ်သူတွေကနေအလုပ်ရှင်နဲ့အလုပ်သဘာဝကိုမကြိုက်တာကြောင့်ထွက်ပြေးကြသူတွေရှိပြီးမလေးအလုပ်ရှင်ကလာဝကကိုတည်င်းဖို့တိုင်ကြားထားတာကြောင့်အဲ့ဒီလူတွေဟာ blacklist ထဲမှာအမည်ပေါက်နေကြပါတယ်ဒီလိုအမည်မဲစင်းမှာပါနေသူတွေအဖမ်းဆီးခံရပြီးမြန်မာနိုင်ငံကိုပြန်ဖို့ခံရမယ်ဆိုရင်နောက်ထပ်5နှစ်အတွင်းမလေးရှားနိုင်ငံကိုပြန်လာခွင့်မရှိဘူးဆိုတဲ့သတ်မှတ်ချက်လည်းရှိနေပါတယ်မလေးရှားနိုင်ငံမှာမြန်မာရွှေပြောင်းအလို့သမားစုစုပေါင်း2000ဝန်းကျင်ရှိတယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင်ထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်ခရိုင်တွင်ကီနီဒုက္ခသည်စခန်းအမှတ်1ရပ်ကွက်5မှာဇူလိုင်လ5ရက်နေ့ညပိုင်းကမီးလောင်တာကြောင့်အင်ချေ30ကျော်မိဘေးတင်ပြီးလူပေါင်း180နီးပါးအိုးမဲ့အိမ်မဲ့ဖြစ်သွားပါတယ်အဲ့ဒီကနောက်ဆုံးအခြေအနေတွေကို VOA ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မင်းအောင်ဆောင်ခရိုင်တွင်းကဒုက္ခသည်11,000ကျော်ခိုးလုံနေထိုင်နေတဲ့ကယင်းဤအမှတ်1ဒုက္ခသည်စခန်းမှာဇူလိုင်လ5ရက်နေ့ညကမိလာမှုဖြစ်ခဲ့တာပါရေအခက်ခဲတွေကြောင့်ဇူလိုင်လ6ရက်နေ့ထိမိလာမှုတချို့ကျန်နေသေးတယ်လို့ဆိုပါတယ်မိလာမှုကြောင့်အင်ဂျီ30ကျော်မိတဲ့ပါသွားခဲ့ပြီးလူ180နီးပါးအိုးအိမ်မဲ့ဖြစ်ခဲ့ရကြောင်းကယင်းဤဒုက္ခသည်စခန်းကော်မတီရဲ့တွဲဖက်တွင်ရင်မှုတစ်ကိုလူးဝစ်ကပြောပါတယ်
အင်ဂျီအန်တော့ကျွန်တော်တို့စီရင်ရဆိုလို့ရှိရင်33လုံးလောင်သွားတယ်ပေါ့နော်အဲ့တော့မီးမလောင်ဘူးဒါပေမဲ့မီး36လုံးနောက်ပြီးတော့ဒီရက်ွက်ယုံပေါ့နော်ရက်ွက်ယုံတစ်လုံးပါတယ်နောက်ပြီးတော့မူချူချောင်းတစ်လုံးပါတယ
်ဟုတ်တော
့အလုံး38ပေါ့အဲမိုးပြုတ်တဲ့အိမ်ကတော့ကျွန်တော်တို့မမိုးရသေးဘူးကျွန်တော်တို့မိုးကစောက်နေသေးတယ်ရွေနေချင်အနေနဲ့သူမိုးကကိုသူကူညီပေးမယ်လို့ပြောတယ်ဒါမှခုတိမရလားတိညာနေပိုင်းလာမှရရလားလူကြီးကိန်းတားရတာတော့မရှိဘူးအ ਨੇ ချင်းတော့ရှိတော့ရှိနိုင်တယ်ဒါပေမဲ့ကျွန်တော်တို့စီမံလာပြီးတော့မှတတိမပြေးတဲ့ခါကျတော့ဟောအတိအကျကျွန်တော်တို့ပြောလို့မရဘူးနော်ဒီရလည်းအခက်ခဲရှိတဲ့ခါကျတော့အလုံးညလောဘငြိမ်းတော့အဲ့လိုမျိုးလှုပ်လို့တော့မရသေးဘူးပေါ့နော်အိမ်မှာရှိတဲ့မိစတွေပါတယ်အဲ့လိုပဲကြံ့နေ
မိလောင်ခဲ့တဲ့ပြဿနာအရင်းမြစ်ကိုတော့ထိုင်းဟန်နာပိုင်းတွေကစုံစမ်းစစ်ဆေးနေစေဖြစ်တယ်လို့လည်းပြောပြပါတယ်
ကျွန်တော်တို့ဖြစ်စဉ်ဘယ်လိုဆက်ဖြစ်လဲဆိုတော့ကျွန်တော်အတိအကျမသိသေးဘူးကျွန်တော်တို့ရဲရဲစစ်စစ်ချက်ကိုစောင့်နေသေးတယ်ရဲခိုင်းရဲတက်ကနေပြီးတော့သူတို့လာစစ်စစ်တယ်ဆိုတော့သူတို့ဟိုဘယ်လိုဖြစ်လဲဆိုတာကျွန်တော်တို့အတိအကျမသိရသေးဘူးသူတို့ပြောမှပဲကျွန်တော်သိရမှာဖြစ်တယ
်မိလာမှုတွေမကြာခဏဖြစ်လေရှိတဲ့ကင်းဒီဒုက္ခသည်စခန်းမှာတော့2018ခုနှစ်အတွင်းမှာဒါဟာပထမဆုံးအကြိမ်ဖြစ်တယ်လို့ဆိုပါတယ်2013ခုနှစ်မတ်လ22ရက်နေ့ကတော့ထိုင်းမြန်မာနယ်စပ်မြောင်းဆောင်ခရိုင်ခွန်ရုံးမြို့နယ်အတွင်းကကီဟင်းဒီဒုက္ခသည်စခန်းအမှတ်1ဖြစ်တဲ့မဲဆရင်းစခန်းမှာမိလောင်ခဲ့တာကြောင့်လူ38ဦးသေဆုံးခဲ့ပြီးတော့ဒုက္ခသည်ပေါင်း2300အိုးအိမ်မဲ့ဖြစ်ခဲ့ရပါတယ်။အရင်မြန်မာဆေးဆိုးရလက်ထက်ကပြည်내မှုတွေကြောင့်ထွက်ပြေးတိမ်းရှောင်ခဲ့ရတဲ့တိုင်းရင်းသားဒုက္ခသည်တွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း9ခုမှာထိုင်းအစိုးရကခိုလုံခွင့်ပေးထားတာဖြစ်ပါတယ်။ဒီဒုက္ခသည်စခန်း9ခုထဲမှာကီဟင်းဒီဒုက္ခသည်စခန်း2ခုလည်းပါဝင်တာပါ။ကီယင်းဒီဒုက္ခသည်စခန်းတစ်ခုမှာတော့ဒုက္ခသည်ပေါင်း13,000ကျော်ခိုလုံနေတာဖြစ်ပြီးအခုမီးလောင်ခဲ့တဲ့ဒုက္ခသည်စခန်းမှာတော့ဒုက္ခသည်11,000ကျော်ရှိပါတယ်ရှင်
။ VOA သတင်းတောက်မအေးမှာပြောပြသွားတာပါ။ကျမတို့ရဲ့အစီအစဉ်တွေကို VOA Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။မကြခင်မှာတော့ကျမရဲ့ခဏကိုနှာစင်ရမှာပါ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA မြန်မာပိုင်းရဲ့တောက်ကြနေနေခင်အစီအစဉ်ကိုရေဒီယိုအပြင်ကမ္ဘာတစ်ဝှမ်းပရိသတ်တွေအတွက် Internet Website နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်နေပါရရှင်။အခုဒုတိယပိုင်းနိုင်ဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
။လေးလာဖော်ထုတ်ထားတဲ့သိရှိချက်တွေကတော့ကိုဝင်ဆောင်ပြီးခင်ကြီးရဲ့85ရာခိုင်နှုန်းကနေပြီးတော့95ရာခိုင်နှုန်းကဆိုလို့ရှိရင်တန်တဲ့ဆုတ်ကျပြီးတော့
ဒါကတော့ကိုဝင်ဆောင်မိခင်ညီရဲ့ကျမ်းမာရေးအကြောင်းပြောပြထားတဲ့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံကြားဖို့ရှိပါတယ်ရှင်။အဲ့ဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်။ Miss Sweet U ကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအပြားကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မိတ်ဆွေ၃ရေဦးစုပြီးစားတော့ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲတူဦးကတော့အားနာလို့ဖြစ်စီစိတ်နာကောင်းလို့ဖြစ်စီကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအချိန်မျိုးမှာအင်္ဂလိပ်လိုဘယ်လိုတုံးနှုံးပြောဆိုမလဲပြောနိုင်တဲ့အသုံးတစ်မျိုးက
Let me pick up the tab
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတင်တဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Let me foot the bill for this.
Now, ta na sin chi ja ya aw.
Let me foot the bill for this.
De be ga ro jama pi pya si su da be phit par de. Di niya ma foot foot ga kriya a ni ne tong tha da phit pi bans ga de be ga ro site thau pi de tbo be phit par de. Tatiya de myu pyo nai da ga ro
Let me. It's my treat.
Now, ta na sin chi ja ya aw.
Let me. It's my treat.
De be ga ro ကျမကျွေးပါမယ်ဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ TREAT treat ကအဓိပ္ပာယ်မျိုးရှိပါတယ်စိတ်ချမ်းသာရအောင်ကျွေးတာငွေးတာလက်ဆောင်ပေးတာစသဖြင့်ကိုညှင်းညွှန်းပြောဆိုတာဖြစ်ပါတယ်စားတောက်ဆိုင်သွားလို့ဘယ်သူကကျွေးမလဲအနောက်နိုင်ငံမှာလို့ကို့အတွက်ကိုပေးကြကြီးဆိုရင်ရောဘယ်လိုပြောမလဲ
Dutch treat
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Dutch treat
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အသုံးတစ်မျိုးက
Go Dutch
နောက်ထပ်နားဆင်ကြည့်ကြရအောင
် Go Dutch
ဒီနေရာမှာ DUTCH Dutch ကဘေးကလာတယ်လေ Holland နိုင်ငံသား Dutch ကလာတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း300ကျော်က British နဲ့ Dutch တွေဟာစစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်စစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနေပြောတာစော်ကားတဲ့သဘောရောက်ပါလေအဲ့ဒါကတော့ထူစင်းကပေါ့ဥပမာ courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တတ္တိကြောင့်တာကိုဆိုလိုပါလေဥပမာသူကအရက်မှုမှတတ္တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်ကိုစားတာအတွက်ကိုပေးကြီးဆိုတဲ့သဘောရောက်ပါလေတော်ရရှိများကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပေးကြီးဆိုရင်တော့
dutch treat
နောက်တစ်မျိုးပြောနိုင်တာက
go dutch
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တယ် idiom အသုံးမဲ့ဖြစ်ပါတယ်
ဒေါ်လာလာတန်တင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ထုတ်လွှင့်နေပါတယ်။ကြည့်ရှုအားပေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။အခုတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်အတွက်တော့ကိုဝင်ဆောင်မိခင်တန်တက်ချို့တဲ့ခြင်းအကြောင်းကိုပြောပြမှာပါ။ဒီအကြောင်းနဲ့ပတ်သက်ပြီးတော့အထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ကဲသမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီတန်တက်ချို့တဲ့တာကြောင့်ပေါ့နော်ဒီမိခင်တွေမှာပူဝင်ဆောင်စဉ်ကာလမှာဒီပြဿနာတွေကြုံလင်းရှိတဲ့အခါမှာဒီတန်တက်ချို့တဲ့အနေအထားကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လောက်လောက်ရှိလဲပူဝင်ဆောင်မိခင်တွေတက်ပေါ့နော
်လေးလာဖော်ထုတ်ထားတဲ့သိရှိချက်တွေကတော့ပူဝင်ဆောင်မိခင်တွေရဲ့85ရာခိုင်နှုန်းကနေပြီးတော့95ရာခိုင်နှုန်းကဆိုလို့ရှိရင်တန်တက်ချို့တဲ့ပြီးတော့ဒီလိုလေသူရနေရောကခံစားနေရကြောင်းသိရှိရပါ
ဟုတ်ကဲ့ဆရာဘာကြောင့်များအခုလောက်ထိပေါ့နော်မြန်မာစစ်သားမြန်မာနိုင်ငံမှာဖြစ်နေရတာလဲဆရာကြီ
းအဓိကလက်တွေကတော်တော်ရှေးဥအစင်လာတဲ့ကိုဝင်ဆောင်ဒီနေ့ညီကွာဒီလိုမှာအစားအစာကိုရှုံ့ကြည့်ရတဲ့အဓိကရှိတာပေါ့နော်အဲ့တော့အစားအစာရှောင်အကြောင်းမျိုးမေးကြည့်ရဆိုလို့ရှိရင်လေသူတို့မွေးဖွားလာမယ့်ရင်းသွေးတွေထားမှဆိုလို့ကလေးမှာဘိုင်းအောင်လေးသာထားမှဆိုလို့စင်္ကြန်ရောဂါပါလာမှဆိုပြီးတော့အဲ့လိုမဆုံးနိုင်တဲ့မျိုးဖလားဆိုရမှုတွေနဲ့ကနကုတ်တဲ့မှာကျုပ်ဖြစ်တော့စေတဲ့အစားအစာကောင်းလို့ရှောက်မိသွားကြတယ်။အဲ့ဒီလိုရှောင်ကျင်ကြားဖြစ်ဒီကိလောက်လို့သတိမထားမိတဲ့အချက်ကသူတို့ရှောင်ကျင်လိုက်တဲ့အစားအစာမှာသူတို့ကိုယ်တိုင်နဲ့သူတို့ရဲ့ရှင်သေးတဲ့အဖိုးထိုက်တဲ့နဲ့တန်တဲ့သူတထုတဲ့နဲ့ဗတ္တမီမျိုးစုံပါဝင်နေတာအဲ့ဒါသူရှောက်မိသွားတာကိုသတိမထားမိလိုက်ကြအောင
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီတန်တဲ့ချုပ်တဲ့စေတဲ့အကြောင်းရင်းတွေရှိသေးလားဆရာ
အချို့ကြတော့လေတန်တဲ့ပါတဲ့အစားအစာတော့စားတော့စားတယ်ဒါမလို့လည်းပဲအဲ့ဖိုက်တန်တက်ကိုအစာလည်းကြောင်းနေစုပ်မှုကိုအားပေးတဲ့ဗိုက်တာမင်စီတက်ပါတဲ့ချင်းနဲ့ရတာရှိတဲ့အစာစားတွေကိုရှောင်းတာအချို့ကျလည်းပဲတန်တက်ကိုအစာလည်းကြောင်းမှာစုပ်မှုခံတာတဲ့ကော်ဖီတို့လက်ထည်ရည်တို့လက်ထတုပ်တို့အစာစားတွေအလုံးစုံစားထုံးတာတော်တော်ချက်ကတန်တက်ကိုအစာလည်းကြောင်းနေစုပ်မှုကိုကျော်နေစေတဲ့အစာအိမ်လေးနာသက်သာတဲ့စေဝါတွေအဲဒါတွေကိုမှီဝဲနေရတဲ့သူတွေတော့အစာအိမ်နဲ့ဦးလုံးကြောင်းတစ်စစ်တစ်သားကိုခွင့်စစ်ထောက်ထားတဲ့လူတွေတော့အကနစမတမ်းမိကိုဝင်ဆောင်တဲ့လူတွေနောက်ခရီးတူးနဲ့တူမွေးဖွားကြည့်မိကတ်တာအနည်းဆုံးနှစ်နှစ်ချာမှမချဘဲနဲ့ပထမခရီးနဲ့ဒုတိယခရီးအရင်ကတ်တာနောက်ကိုဝင်မဆောင်မိနဲ့မွေးဖွားစဉ်မှာသိစင်တာတွေများတဲ့လူတွေနောက်တန်းဆောင်ရဆွေးနေလို့ရှိရင်လည်းပဲဒါတနက်ချုပ်တဲ့နိုင်မှာ
ဟုတ်ကဲ့ဆရာအခုလိုဒီတန်တက်ချုပ်တဲ့လို့ရှိရင်ကိုဝင်ဆောင်မိခင်မှာဆရာကြီးဘလို့မျိုးဒီဆရာမကြီးစိုးကြိုတွေဖြစ်နေလဲဆရာကြီ
းအဓိကတော့သွေးအားလဲတော့မှာပေါ့ပြန်နေတဲ့ဆိုတာအဓိကဟီမိုဂလိုဘင်ဆိုတာရှိတယ်။အဲဟီမိုဂလိုဘင်ကအာဘီစီးရဲမှာနေတယ်။အာဘီဆိုတွေးနေဦးပေါ့။အဲဟီမိုဂလိုဘင်ရဲ့အဓိကတောင်းရင်ကဆုတ်ကဆစ်ပြလိုက်တဲ့လေထဲမှာပါလာတဲ့အောက်ဆီဂျင်ဓာတ်ကိုကိုယ်ခန္ဓာအနှံ့အပြားကိုသိမ်းဆောင်ပေးရတယ်။ဒါဆိုအဲအောက်ဆီဂျင်ဓာတ်ကကိုယ်ခန္ဓာအနှံ့အပြားမှာဆဲရကရှူရလိုအပ်တဲ့ကြောင့်မလို့အဲလိုအပ်တဲ့အောက်ဆီဂျင်ကိုသိမ်းပေးရတဲ့တောင်းဟီမိုဂလိုဘင်ထမ်းဆောင်ပါအဲဒီမိုဂလိုဘင်ဖြစ်ပေါ်ကိုတက်ဆိုလို့ရှိရင်တော့တန်တက်လိုတာပေါ့အဲတော့တန်တက်ဆိုတဲ့ပဲဆိုလို့ရှိရင်တော့အဲဒီမိုဂလိုဘင်ကလူသွေးတွေမှာပုံမှန်အဲဒီမိုဂလိုဘင်ကိတက်တာမှာဆိုတော့15ဂရမ်နဲ့160ဆိုတော့ပါမှာဖြစ်ရလို့လည်းပဲ115ဂရမ်ထက်ကျော်နေပြီးတော့တရားနေတတ်ပ
ါဟုတ်ကဲ့ဆရာနောက်ထပ်ရောဆရာကြီးဒီအကျိုးဆက်တွေဘာတွေဖြစ်နိုင်နေလဲ
အဲ့လိုမျိုးတရားနေတဲ့ဆိုလို့ရှိရင်တော့တရားနေတဲ့လက္ခဏာတွေခံစားရတာပေါ့အဲ့တော့ခေါင်းမူရဲ့ဘောပန်းနေကြည်ရတာမကောင်းဘူးရေတုံနေခေါင်းကိုက်တွေကိုလက်တွေကိုက်ခဲတွေနားဥတွေနားရဲလေဆတ်တို့ခံစားရတယ်ခြေကုန်းလက်ပန်းကျတယ်ဘလို့စစ်မချရခြင်းအစာတော့ပြည့်တယ်ခြင်းပတ်အောင်နေပြုတ်တဲ့အန်နဲ့ဝင်းပြက်တယ်ညဘက်မှာအိပ်မပြောဘူးအခါကျရင်ရှာတို့စစ်ဆန်သားနဲ့ပါစပ်မှာဆိုလို့ရှိရင်လေရှူဖဖြစ်တော့ဖြစ်လာတယ်လက်သေးတွေထိလိုက်မယ်ဆိုလို့ရှိရင်သုံးကဲ့သို့ဘိုးမောက်လာရှာကြည့်မယ်ဆိုလို့ရှိရင်ရှာတွေရောင်လာတယ်တော့ဒါပေမဲ့လည်းမဆိုလို့ရှိရင်တော့ဒီကံပသက်ကတူဖြစ်လာမယ်ဖြစ်ပါအဓိကကတော့တန်တဲ့ချုပ်တဲ့လက္ခဏာတချို့ကိုယ်ဆောင်မိခင်တွေမှာချင်းချင်းတက်တာနဲ့တော့ပြချင်းချင်းမှာသူလူဆန်းဆန်းသူ့ကိုဖောက်ပြီးတော့တောက်ချင်တာတို့မိခင်ကိုစားချင်တာတို့ပြချက်ချင်တာတို့အဲ့ဒါဖြစ်လာပြီဆိုရင်တန်တဲ့ချုပ်တဲ့နေပြီလားဆိုပြီးတော့တော်များရှိဖို့တယ်လို့ပါ
ဟုတ်ကဲ့ဆရာဒီမိခင်မှာဒီဖြစ်တဲ့ဟိုလက္ခဏာတွေအပြင်ပေါ့ဆရာနော် ကလေးအတွက်ကိုအကျိုးဆက်တည်းတန်တက်ချုပ်တဲ့ပြီးတော့သူရနေတာကြောင့်ဘာလဲဖြစ်နေတယ်လဲဆက်
တကယ်သားရဲ့ပြီးသွားဖွံ့ဖြိုးမှုကိုထိခိုက်နေတာပေါ့မဖြစ်ရတော့ဘူးကလေးကိုလမ်းမစီးဘဲနဲ့မွေးတယ်ကိုလေးကပုံမှန်ကြီးတဲ့ကလေးတွေကိုမွေးနိုင်တယ်နောက်ဒရေသာပြတ်ကြလို့တချို့ဆိုလို့ရှိရင်လည်းကလေးအတေမွေးတာတွေနဲ့ဆန်ကျင်ပြရမှာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဆူဂျိုးပေါ့နော်ပြင်းပြထန်ထန်ဖြစ်နိုင်တဲ့အတွက်ဒီတန်တက်ချုပ်တဲ့တာမိခင်မှာမဖြစ်အောင်ဘယ်လိုကာကွယ်နိုင်မလဲဆရာကြီ
းအဓိကကျွန်တော်တို့ကိုယ်ဆောင်ခြင်းမှာအီးဒီဥပလာဆွေးတွေဖြောက်ပြီးတဲ့အခါကျတော့စားတော့မရှောင်ဘူးပဲဒီကအဲ့တုံးလိုပါပဲဒါပြင်ဒီကိုယ်ဝင်စားရတဲ့နေ့တပြင်းနေနေစားကျမရဲ့ခန္ဓာကိုယ်သွားစားပြီးတော့ကိုယ်ဝင်ဆောင်ဆောင်မှုခံယူဖို့တင်ပါအဲ့လိုဆောင်ဆောင်တဲ့ solution ဆရာဝန်ကနေပြီးတော့ဗီတာမင်စေးကြတွေကံတက်ပါတဲ့စေးကြတွေပြင်လိမ့်မယ်အဲ့တော့အဲ့လိုစေးတော့တာအပြင်ကိုကိုယ်ဆောင်ခြင်းမှာအစားမဆောင်မင်းနဲ့တနက်ကျော်ပါတဲ့အစားစားတွေဖြစ်တဲ့အမှတဲ့တဲ့အညစ်တို့စိတ်သားတို့အမေရာတို့ပေးမျိုးမျိုးတော့ခင်းခြင်းဒီအာလူးသစ္စာဆက်လက်ရဲ့ပုတိကြောင့်စရာတွေကိုပို့ပြီးတော့စားတော့ပေးသင့်ပါပြီးတဲ့ခါကျရင်ခုနပြောတဲ့တန်တဲ့သူ့ဘူအားကောင်းတဲ့ရှင်သက်ပါတဲ့သတိချော်တွေတောက်လို့ရတယ်နောက်ကိုယ်ဆောင်ခြင်းမှာတနက်ဆုံးမှာဟန်တာဖြစ်တဲ့ကော်ဖီတို့လက်ခဲတို့ရှောင်ဖို့နောက်အစာအိမ်လေးတော့တက်တာတွေစီပါတော့ဘူးဘူးသဘောနဲ့မတော့ခင်းနဲ့ကျွန်တော်
နဲ့ကြာပြီးတော့မှာပဲတောက်တင်တယ်အချင်းကြီးလို့ဟုတ်ကဲ့ဆရာအဲ့တော့တကယ်လို့များပါဆရာရယ်ဒီကာကွယ်တဲ့ကြားရရဖြစ်ဖြစ်ဒါမှမဟုတ်လဲမကာကွယ်ခဲ့လို့ပဲဖြစ်ပေါ့နော်ဖြစ်လာခဲ့ရင်ဆရာကုဏပြောတဲ့ဒီလက္ခဏာတွေပြလာပြီဆိုရင်ဒီကုသမှုအနေထားဘယ်လိုအနေထားရှိလဲဆရာကြီ
းဒီတဏ္ဍကတော့လက္ခဏာပြလာပေါ့တိတိကျကျတီးဖို့တွေ့ဆိုလို့ရှိရင်တော့တွေးဖောက်ပြီးတော့သူ့ပြမှာတော့တိမှာပေါ့ကုသနိုင်တာကခုနပြောတဲ့ဒီတဏ္ဍပါတဲ့သိရကိုပုံမှန်သဘောမျိုးတွေလိုအပ်ပါတယ်တခါတလေကျရင်ဘဝတည်ဆူပြီးတဲ့အခါကျတော့စက်သက်ပါလေဒီထိုးရမျိုးရှိပါတယ်ဒါမျိုးလည်းပဲအပိုင်းမှာအသိပြီးတော့ထိုးရမျိုးရှိပါဘူးတော့စိတ်ပဲတိတိရှိပါတယ်ဒါပေမဲ့အချိန်မရဘူးတရားကျမ်းနေနေပြီးအဲ့ဒီမှာ clear မှုရတော့မယ်ဆိုလို့ရှိရင်တော့လိုအပ်လို့ရှိရင်တော့စက်သက်စစ်ဆေးမှုတွေဟိုယောဂခင်းစင်တဲ့ဒီသိမ်းရတာမျိုးလည်းရှိပါတယ
်ဟုတ်ကဲ့အချိန်စမြိုက်တင်ပါတယ်ဆရာ
ဒါကတော့ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍပါရှင်ဒီကဏ္ဍကိုကျမတို့ VOA internet website ဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ဖတ်ရှုနိုင်ကြပါရှင်အခုဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ပြမှာပါနေဆက်သတင်းတောက်တွေကစူးစီးတင်ဆက်ထားပါရှင်
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNY တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့NCA လက်မှတ်ထိုးရှိဖွဲ့ရနေငင်းချင်းလုပ်ငန်းစဉ်ကိုပြန်လည်သုံးသပ်ရနေပြန်လည်ပြုပြင်ပြောင်းလဲရေးအတွက်ကော်မတီတရက်ကိုဖွဲ့စည်းခဲ့ပါတယ်။မောင်နှောခရိုင်အတွင်းရခိုင်တိုင်းသားတွေကိုအလေးမြန်ကာကွယ်ပေးဖို့အပါအဝင်အချက်၃ချက်ကိုတန်ဃာရိုရီနဲ့မြို့ကန်တွေကနေတောင်းဆိုခဲ့တယ်ဆိုတာနဲ့ကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်အပေါ်ရခိုင်နိုင်ငံရေးပါတီတွေနဲ့ဒေသခံတွေဘလို့အမြင်ရှိနေပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါလက်ရှိသွားနေတဲ့ငင်းချမ်းရဲ့လုပ်ငန်းစဉ်ကိုပြန်လည်သုံးသပ်ရတဲ့ပြန်လည်ပြုပြင်ပြောင်းလဲရေးအတွက် Review and Reform Committee တရက်ကို NCA လက်မှတ်ထိုးရှစ်ဖွဲ့ကနေဖွဲ့စည်းလိုက်ပါတယ်ဇွန်လပထမအပတ်အထိထိုင်းနိုင်ငံမှာကျင်းပခဲ့တဲ့အစည်းအဝေးကနေဆုံးဖြတ်ခဲ့တာပါဒီကော်မတီကို UPDJ C2 ဥက္ကဋ္ဌပဒိုစောကွယ်ထူဝင်းကဥဆောင်သွားမှာဖြစ်ပြီးအဖွဲ့ဝင်၂၁ဖွဲ့ပါဝင်က NCA ကိုအကောင့်ထယ်ဖို့ရမှာဖြစ်ပေါ်နေတဲ့အားနည်းချက်ချွင်းချက်တွေကိုပြန်လည်ပြုပြင်သုံးသပ်ဖို့ကတော့ဇူလိုင်လအတွင်းစတင်အကောင့်ထယ်ဖို့သွားမှာဖြစ်ပါတယ်ရရှိလာတဲ့အချက်လက်တွေကိုတော့နိုင်ငံရေးဆွေးနွေးဘက်တွေဖြစ်တဲ့အစိုးရတက်မတော်နဲ့နိုင်ငံရေးပါတီတို့အကြားအခြေအလဲပြန်လည်ဆွေးနွေးပြီးအားလုံးလက်ခံနိုင်တဲ့နိုင်ငံရေးအခွင့်အရေးကိုတိစောက်သွားမှာဖြစ်တယ်လို့ PPST ကတာဝန်ရှိသူတွေကပြောပါတယ်
ရခိုင်ပြည်နယ်စစ်သွေးမြို့မှာသံဃာတော်တွေနဲ့မြို့ခံတွေပြုလုပ်တဲ့စည်းဝေးကနေပြည်နယ်အစိုးရပါဝင်တပ်ဆိုင်ရာဌာနဆိုင်ရာတွေကိုမောင်တော့ခရိုင်မှာနေရစွန့်ခွာနေရတဲ့ရခိုင်တိုင်းသားတွေကိုအလျင်မြန်ကာကွယ်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဘင်္ဂလီ9000ကိုပြန်ပြီးလက်ခံမယ်ဆိုရင်82ခုနှစ်နိုင်ငံသားဥပဒေနဲ့ညီမညီစစ်စစ်ပြီးမှနိုင်ငံသားဖြစ်သူတွေကိုလက်ခံဖို့ကိုဝန်ဆောင်မိခင်နဲ့ငွေကင်းစကလေးထောက်ပပေးရမှာနိုင်ငံသားမိခင်လောင်းတဲ့ကလေးတွေကိုဒါထောက်ပပေးရေးဆိုတဲ့အချက်၃ချက်ကိုတောင်းဆိုဖို့ဆုံးဖြတ်ခဲ့ကြပါတယ်ဒီတောင်းဆိုချက်တွေကိုပြည်내ဆိုရနဲ့သက်ဆိုင်ရာတွေကိုစာရေးတင်ပြသွားမှာဖြစ်ပြီးဆယ်ရက်အတွင်းသုံးသရာအကြောင်းပြန်ခြင်းမရှိဒါမှမဟုတ်ရခိုင်တိုင်းသားတွေလက်ခံနိုင်တဲ့အချက်တွေမဟုတ်ရင်နောက်ထပ်မြို့လုံးကျအစည်းအဝေးခေါ်ပြီးအစိုးရကိုတပိတ်မှတ်ဖို့စီစဉ်သွားမှာဖြစ်တယ်လို့လဲစစ်သွေးမြို့မြို့မကျောင်းကဦးစင်းတပါးကပြောပါတယ်အဲ့ဒီအစည်းအဝေးကိုဒီလ2ရက်နေ့ကစစ်သွေးမြို့အတုလမာရစိန်ပြည်လုံးချမ်းသာဘုရားမှာစီကံထိန်ထိန်ရေးနဲ့ကုညီဆောက်ဆောင်ရေးရဟန်းတော်များအဖွဲ့ကကြီးမှုကျင်းပခဲ့တာဖြစ်ပြီးစစ်တွေမြို့ကဆရာတော်ကြီးတွေမြို့မီမြို့ဖတ်တွေနဲ့မြို့ခံလူစု900ကျော်တက်ရောက်ခဲ့ကြပါတယ်
။ကမ္ဘာချန်ပီယံရွှေကပတ်လူပွဲကိုမြမစပကြီးမွေအောင်လအစံနဲ့မီဒယ်ဝိတ်တန်ကမ္ဘာချန်ပီယံဘစ်ဒက်ရှ်တို့ဇွန်လ30ရက်နေ့ရန်ကုန်မြို့ရှိသူဝနာကွင်းမှာဒုတိယအကြိမ်ထိုးသက်ရှင်ပြိုင်သွားခဲ့ရမှာအောင်လအစံကအနိုင်ရရှိသွားခဲ့ပါတယ်။ကမ္ဘာချန်ပီယံရုရှားနိုင်ငံသားဘစ်ဒက်ရှ်ကိုပထမအကြိမ်ရှုံးခဲ့ပြီးမဲ့ဒုတိယအကြိမ်မှာအနိုင်ပိုင်နိုင်ဖို့အတွက်လေ့ကျင့်မှုအပြည့်လုပ်ခဲ့တာဖြစ်လို့ကချင်အမျိုးသားအောင်လအစံအနေနဲ့ကမ္ဘာချန်ပီယံဆုရရှိခဲ့တာဖြစ်ပါတယ်။ချန်ပီယံဆုကိုစုခူးနိုင်ခဲ့တဲ့အောင်လကိုဂုဏ်ယူတဲ့အနေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကလည်းဂုဏ်ပြုလက်မှတ်နဲ့စက်သိန်းတရာချင်းမြင့်ခဲ့ပါတယ်။အောင်လအစံရဲ့ထိုးသက်ပွဲမှာတော့လူမျိုးဘာသာခွဲခြားခြင်းမရှိဘဲတစ်စီတစ်လုံးတည်းနဲ့ပြည်တွင်းပြည်ပမြန်မာနိုင်ငံသားတွေအားပေးခဲ့ကြပါတယ်
။တောင်ပိုင်းရှမ်းပြည်သမတော် RCSSSA နဲ့ TNLA တန်းပလောင်တပ်ဖွဲ့တွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရှမ်းပြည်နယ်မြောက်ပိုင်းနမ်ဘလူမြို့နယ်တွင်းကရွာသား300ခန့်ဟာနမ်ဘလူမြို့ထဲကိုစစ်ပေးသိမ်းချောင်လောင်နေတယ်လို့အကူအညီပေးရေးဖွဲ့ကောင်းဆောင်ဦးအောင်စမြင့်ကပြောပါတယ်။ဇူလိုင်လ4ရက်နေ့နမ်ဘလူမြို့နယ်နာဆန်းကျေးရွာအုပ်စုပန်လော့ကျေးရွာနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ပန်လော့ပန်တန်ပန်ကောင်းလွန်ကောင်းကြုံစတဲ့ရွာသား300ခန့်နမ်ဘလူမြို့ပေါ်ကိုစစ်ဘေးသိမ်းချောင်လာခဲ့ကြတာပါနမ်ဘလူမြို့ထဲကိုရောက်ရှိလာတဲ့စစ်ဘေးချောင်တွေကိုစာပေရင်းချင်းမှုကော်မတီတွေနိုင်ငံတကာအကူအညီကယ်ဆယ်ရေးကော်မတီ IRC ဒေသခံအကူအညီပေးရေးဖွဲ့နဲ့မြစ်တာဖောင်ဒေးရှင်းတို့ကလည်းအကူအညီပေးဆောင်နေပါတယ
်ဝန်ပြင်းနယ်လွတ်တော်မှာအသည့်ခန့်အပ်ခံရတဲ့အငယ်တန်းစီရေးထံကနေတဦးလင်ငွေကြက်3သိန်းတောင်းခံတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်ပြီးအရေးယူမှုပြုလုပ်သွားမယ်လို့မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဒေါ်တင်ဤကပြောပါတယ်။မွန်ပြည်နယ်လွှတ်တော်ဟာတီချာဝန်ထမ်းနဲ့လေပတ်သွားဖို့အတွက်လိုအပ်တဲ့အငယ်တန်းစီရေး6ဦးကိုခေါ်ယူခန့်အပ်ခဲ့ရာခန့်အပ်ခံရတဲ့အငယ်တန်းစီရေး5ဦးထံကနေလွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌနဲ့ညွှန်ကြားရေးမှူးတို့ကိုကြော့ဖို့ဆိုပြီးတူကိုငွေကျပ်3သိန်းပေးဖို့အောက်ခြေဝန်ထမ်းဦးစီးမှုတူကတောင်းခံတဲ့ဆိုတဲ့သတင်းပေါ်ထွက်နေတဲ့အပေါ်အငယ်တန်းစီရေးတူကိုတွေးဆုံမေးမြန်းမှုအရာတေချာနေတဲ့အနေအထားရှိနေတယ်လို့ဝန်ထမ်းဦးစီးမှုကိုတော့မမေးရသေးဘူးလို့လွှတ်တော်ဒုဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံကို၃ရက်ကြာရောက်ရှိနေတဲ့ကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာရခိုင်ပြည်နယ်ကိုရောက်ရှိလာပြီးပြည်နယ်ဝင်ကြီးချုပ်အပါဝင်အစိုးရတာဝန်ရှိသူတွေစစ်တွေမျိုးကဒုက္ခသည်စခန်းတွေနဲ့မောင်နှောအပါဝင်မြို့နယ်တချို့ကိုတွားရောက်ခဲ့ပါတယ်ကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်အပေါ်ရခိုင်နိုင်ငံရေးပါတီတွေနဲ့ဒေသခံတွေဘလို့အမြင်ရှိနေတယ်လဲဆိုတာကိုမောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခရီးစဉ်အပေါ်မှာစာရေးဆရာဆရာဝေဟန်အောင်ကသူ့အမြင်ကိုအခုလိုပြောပါတယ်
ကုလသမဂ္ဂအနေနဲ့ဟောဆိုရင်အခုကဘာနဲ့တိုင်းလဲဆိုရင်မြန်မာနိုင်ငံရဲ့အခင်းအကျင်းကိုလူခွင့်ရင်းနဲ့တိုင်းတယ်အခုလေသူကလူခွင့်ရင်းရှုတော့နေတာလားကြည့်တယ်လို့ကျွန်တော်မြင်နေကြအဲ့တော့အကောင်းတော့မဆော်ဘူးကျွန်တော်အနှုတ်ဆောင်မယ်တော့ပဲကျွန်တော်ကအဲ့လိုပဲသုံးသပ်တယ
် UN ကဖွင့်ဆိုထားတဲ့မြန်မာနိုင်ငံဆိုင်ရာအခြားလှရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကအသိမဲ့မပြုသလိုပြင်ဝင်ခွင့်ပေးမှာမဟုတ်ဘူးလို့ပြောဆိုပြီးနောက်ပိုင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးမြန်မာနိုင်ငံရခိုင်ပြည်နယ်ကိုရောက်ရှိလာတာဖြစ်ပါတယ်မဟာမင်းကြီးဟာဒီလ3ရက်နေ့ကစိုက်တွေမြို့မှာပြည်နယ်ဝန်ကြီးချုပ်ဦးညင်ဘူးနဲ့တွေ့ဆုံပြီးမောက်တော့အကြံဖောက်မှုကိစ္စနိုင်ငံသားဖြစ်မှုကိစ္စတွေကိုဆွေးနွေးခဲ့တယ်လို့စိုက်တွေမြို့အနေကဒဘိုင်ဘင်္ဂလီရွာကိုလည်းသွားရောက်ခဲ့ပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ခရီးဟာဘင်္ဂလီတွေအတွက်သာဖြစ်တယ်လို့ရခိုင်တိုင်းရင်းသားများတိုးတက်ရဲ့ပါတီမြေပုံမြို့နယ်မြို့သားလှတ်တော်ကိုယ်စားလှယ်ဦးဖေသန်းကသူ့အမြင်ကိုအခုလိုပြောပါတယ်
သူ
နေနေတော့အဓိကလာရအကောင်းကတော့တန်လီဒုက္ခတွေဒီစခန်းကြီးကိုလိုက်ပြဖို့ဇာတ်အားလုံးမယ်။ဒါကတို့ဒီရဲ့အဓိကလုံနေရလုံးလေ။အရင်ကြောင့်တော့သူလာဆက်ပြီးတို့ရခိုင်မျိုးသားကြီးတွေတို့ကအဖေတို့ကိုဆွေးနွေးနေဖို့တော့မဟုတ
်။ဒုက္ခတွေမဟာမင်းကြီးဟာမောက်တော်မျိုးကိုသွားရောက်ခဲ့ပြီးအုပ်ချုပ်ရေးဘက်ကတာဝန်ရှိသူတွေ UN ဝန်ထမ်းတွေနဲ့တွေ့ဆုံခဲ့တယ်လို့နေချားဆုံးတက်ဖွဲ့အကြံဖာတိုက်ခိုက်ခံခဲ့ရတဲ့ကြီးကန်းပြန်ဝဘိနဲ့ငစကျူဘင်္ဂလီရွာတွေကိုလည်းကိုတိုင်သွားရောက်ခဲ့ပါတယ်။မဟာမင်းကြီးရဲ့ခရီးစဉ်ဟာပြည်ထနာကိုဖြည့်ချင်းရထားကြီးထွားအောင်လုပ်ရရောက်တယ်လို့စိုက်တွေမျိုးသာသနာရန်တီကျုပ်ဆရာတော်ဥတံမိကကအခုလိုမိန့်ပါတယ်
မြန်မာနိုင်ငံအစိုးရကဒီသောဒီသာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေဆိုတဲ့စီစီတွေနောက်ပြီးတော့ဦးလက်နက်ကတော်မှုဟောင်းတွေကပို့တယ်မှန်မှန်ကန်ကန်သမားသမားချအောင်ပို့ဆောင်ရနေတဲ့အချိန်ကလည်းမှဦးလက်နက်ကကသူ့ကားပဲအတော်ဆဲဝင်ပြီးတော့ဒီလိုဆောင်ရနေဆိုတာကတော့သက်တနာကိုအင်းရှဲအောင်လုပ်တာမဟုတ်ဘဲနဲ့သက်တနာကိုပို့လို့ကြီးထွက်လာအောင်ဦးလက်နက်ကဝန်ဆဲတယ်လို့ဒီလိုပြောတာ
မဟုတ်တော့ခရိုင်မှာအကြံဖားတိုက်ခိုက်မှုတွေဆက်တိုက်ဖြစ်ပေါ်ခဲ့တဲ့အတော့ဒေသခံရခိုင်တရရန်သားတွေနေရဲဆန့်ခွာမှုတွေရှိနေတဲ့အတွက်ရခိုင်ပြည်နယ်လွှတ်တော်ကဖွဲ့စည်းလိုက်တဲ့ဘူးတိတော်မြို့နယ်အမဲနိုင်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းဦးဆောင်တဲ့အကြံဖားခံဒေသခံတွေရဲ့စိုးရိမ်မှုလေ့လာရေးအဖွဲ့ကလည်းကွန်ဆန့်လေ့လာမှုတွေရှိနေပါတယ
်ဆက်ပြီးတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ် NCA ကိုအကောင့်ထဲပေါ်ရမှာအစိုးရတက်မတော်နဲ့လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကင်တော်လိုင်းရေးအဖွဲ့အစည်းတွေကြား NCA အပေါ်နားလည်မှုနဲ့အတိတ်ဘဝဖွင့်ဆိုမှုကွဲလွဲနေတယ်လို့ NCA လက်မှတ်ထိုးအဖွဲ့ခေါင်းဆောင်တွေကဆိုပါတယ်ဒီအခြေအနေကိုတော့အမီရဲ့စူးစီးချက်ကိုနိုင်ကိုအိမ်ကနေအခုလိုတင်ဆက်ထားပါတယ်
။မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြား NCA စာချုပ်အပေါ်ချိကမှုအပိုင်းမှာကိုယ်လွှဲမှုရှိနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရေစီတပ်ဦးကျောင်းသားတပ်မတော် ABSDF ဥက္ကဋ္ဌဦးတန်ခဲကပြောပါတယ
်။ချိကမှုကအနည်းငယ်ကွာဟနေတယ်လို့ကျွန်တော်တို့ယူဆရမှာ။ဒီနေ့လက်ရှိတာဝန်ရှိကြတဲ့အစိုးရဘက်ကချိကမှုရဲ့အပိုင်းဟာ NCA ဟာဒီနေ့အပြင်ပြောရင်အမလမတိဖြတ်တမ်းမဲ့ခီးတစ်ခုလို့ယူဆကောင်းယူဆနိုင်ဒုတိယတစ်ခုကတော့ပါလဲဆိုရင်တမ်မတော်ရဲ့ချီကံမှုဟာ2008ဖွဲ့စည်းပုံအခြေခံဥပဒေဘောင်ရရနေပြီးတော့ချီကံနေတာဖြစ်ပါဒါတော့ဒီလိုချီကံမှုတွေဟာကျွန်တော်ပြန်လည်ပြီးတော့မှညီနိုင်ပြန်လည်ပြီးတော့မှစေစားရမယ်လို့ကျွန်တော်ယူဆပါတယ
်ဇူလိုင်လ2ရက်နေ့က PPSC ဖွဲ့ရဲ့စီဝေးပြီးထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာလည်း NCA ကိုအကောင့်တွေဖော်ရမှာအစိုးရတမ်မတော်နဲ့ NCAS EAU အပေါ်နားလည်မှုနဲ့အသေးပဲဖွဲ့စည်းမှုမတူညီကြောင်းကိုလည်းသုံးသပ်သိရှိရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပြင်လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးအတွက်စစ်တပ်နဲ့အစိုးရကနေတုံးလာတဲ့အခြေအနေနဲ့ပတ်သက်ပြီးရှင်းမြူရတဦးစီရန်နဲ့ဥက္ကဋ္ဌပူးစင်ကျုံးကအခုလိုပြောပါတယ
်။ဒီကနေ့အချင်းချင်းကြတော့ကျွန်တော် SSR ဖက်မှာသွားတော့မယ်တဲ့ DDR တစ်ခုတည်းဟိုပဲကျွန်တော်စစ်တပ်ကကျွန်တော်အစိုးရဘက်ကတုံးလာတဲ့အနေအထားမျိုးအထီးဖြစ်လာတဲ့အနေအထားဟာဒါတော့သိတော့ဘူးကျွန်တော် NCA လာကြောင်းနဲ့တော်တော်လွေးနေတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်တို့အဲ့ဒါလိုပဲယူဆပါတယ
် NCA စာချုပ်တိုင်းနိုင်ငံရေးပါတီတွေအပါအဝင်မှုအခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ပူးစင်ကျုံးကခုလိုဆက်ပြောပါတယ
်နိုင်ငံရှင်းလင်းပွဲတွေကျင်းပတဲ့လာတဲ့အခါကျတော့ဒီတရားဝင်နိုင်ငံရေးပါတီတွေတရားဝင်ဖတ်ဖို့တင်ထားတဲ့နိုင်ငံရေးပါတီတွေမပါတော့မယ်နဲ့အနာရပါတီတခုတည်းဟုပဲဒါပောက်ပြီးမှကျွန်တော်တို့ဒီပါဝင်ခတဲ့အနေအထားဖြစ်တော့တော်တော်များများကြံခဲ့ပါတယ်ဒါ NCA နဲ့လမ်းကြောင်းလွှဲနေတဲ့အနေအထားမျိုးဖြစ်ပါတယ
် PPSC အနေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးမှတ်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုပေါ်ဆောင်သွားမှာဖြစ်ပြီးဆွေးနွေးပွဲကနေရရှိလာတဲ့ရလနဲ့ညီအနာဂတ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဟာ၎င်းတို့ရဲ့ပထမဆုံး NCA ပေါ်ထားရှိတဲ့သဘောထားဖြစ်တယ်လို့ PPSD ခေါင်းဆောင်တွေကပြောဆိုခဲ့ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
NCA လက်မှတ်ထိုးရှစ်ဖွဲ့ကနေငင်းချမ်းရေးလုပ်ငန်းစဉ်ကိုပြန်လည်သုံးသပ်ရတဲ့ပြန်လည်ပြုပြင်ပြောင်းလဲရေးအတွက်ကော်မတီတရက်ကိုဖွဲ့စည်းခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI Wine တို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေဆက်သတင်းတောက်တွေစုစည်းတင်ပြနေတဲ့တိုင်းရင်းသတင်းလွှာပါရှင်။ဒီအစီအစဉ်ကိုကြာသပတေးနေ့ညနေတောက်ကြနေနေခင် VOA မြန်မာပိုင်းအစီအစဉ်ဒီမှာအပတ်စဉ်နှาศင်နိုင်ကြပါရရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်ခစ်တစ်ဂျွန်စနစ်လို့ခေါ်တဲ့လူမောင်ခိုကူးမှုကိုကဘာတော်မှာရှိတဲ့အစိုးရအသီးသီးကဘလို့တိုက်ဖြစ်နေတယ်လဲဆိုတာကိုလေ့လာသုံးသပ်ထားတဲ့ American နိုင်ငံရေးဌာနရဲ့ TIP လူမောင်ခိုကူးမှုနောက်ဆုံးအစီရင်ခံစာကိုထုတ်ပြန်လိုက်ပြီဖြစ်ပါတယ်လူမောင်ခိုကူးမှုတိုက်ဖြတ်ရေးအတွက်တစုံတရာလှုပ်ဆောင်ခြင်းမရှိတဲ့တိုင်းပြည်ဟာမြောက်ကိုရီးယားနိုင်ငံဖြစ်ပါတယ်။တကယ်တော့ မြောက်ကိုရီးယားအစိုးရဟာအချင်းစခန်းနေနဲ့အလုတ်တင်ဌာနတွေမှာအာရမခိုင်းစေမှုတွေကျုလွန်နေခြင်းနိုင်ငံခြားကုမ္ပဏီတစ်ခုချင်းစီနဲ့စာချုပ်တွေချုပ်ဆိုပြီးအဲ့ဒီကုမ္ပဏီတွေအတွက်အကြောင်းသားတွေကိုအာရမခိုင်းစေခြင်းစတဲ့ကျုလွန်မှုတွေကိုလှုပ်ဆောင်နေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်တဲ့2018ခုနှစ်လူမောင်ခိုကူးမှုအစီရင်ခံစာမှာဖော်ပြထားပါတယ်။မြောက်ကိုရီးယားအစိုးရဟာတရားမဝင်တဲ့နည်းနဲ့ဝင်ငွေရအောင်စောက်လို့ရေးမိုင်းလုပ်ငန်းနဲ့စားတောက်ကုန်လုပ်ငန်းတွေမှာသူ့နိုင်ငံသားတွေကိုအာရမခိုင်းစေပြီးအသုံးချနေကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကလည်းထောက်ပြပြောဆိုခဲ့ပါတယ်။ဝေးလံခေါင်ဖျားပြီးလူသူမရောက်နိုင်တဲ့ဒေသတွေကနိုင်ငံရေးအချင်းစခန်းတွေမှာအကျဉ်းသား8000ကနေ13000လောက်အထိမြောက်ကိုရီးယားအစိုးရကထိန်းသိမ်းထားပါတယ်။နိုင်ငံရေးအကျဉ်းသားတွေဟာရိုက်နှက်ခြင်း၊ညှဉ်းပန်းနှိပ်စက်ခြင်း၊အာဓမ္မပြုခြင်းတွေကျူးလွန်ခံရသလိုလုံလောက်တဲ့ကျမ်းမာရေးဆောင်ရှောက်မှုနဲ့အစာအာဟာရလည်းမရကြပါဘူး။ဒါကြောင့်လဲနိုင်ငံရေးအကျဉ်းသားအများပြားဟာအသက်မရှင်နိုင်ကြပါဘူး။အချင်းစခန်းတွေအတွင်းသေဆုံးသွားကြတဲ့နိုင်ငံရေးအကျဉ်းသားတွေကိုအစုလိုက်အပြုံလိုက်မိရှုပ်ပစ်တာဒါမှမဟုတ်မြေမြုပ်ပစ်တဲ့နေ့တွေနဲ့ဆွန့်ပစ်လေးရှိပါတယ်။ခမန်းကြီးအဖင်မြောက်ကိုရီးယားနိုင်ငံသား9000ကနေ8000လောက်ဟာလဲပြည်ပနိုင်ငံတွေမှာတနေ့ကို20%လောက်အရမအလုတ်ခိုင်းစေခံနေကြရကြောင်းနဲ့အဲ့ဒီလူအများစုဟာရုရှားနဲ့တရုတ်နိုင်ငံတွေမှာအလုတ်လုပ်နေကြတာဖြစ်ကြောင်းဝန်ကြီးတီလာဆင်ကပြောပါတယ်။သူတို့ရဲ့လစာအများစုကိုတော့မြောက်ကိုရီးယားအစိုးရကသိမ်းပိုက်လိုက်တာဖြစ်ပါတယ်။အာရမခိုင်းစေခြင်းကရရှိတဲ့ဒေါ်လာတန်ပေါင်းများစွာသောဝင်ငွေတွေကိုမြောက်ကိုရီးယားကနှစ်စဉ်ရရှိနေတာပါ။တာဝန်သိတဲ့တိုင်းပြည်တွေအနေနဲ့အဲ့ဒီလိုဖြစ်ပေါ်နေတာတွေကိုခွင့်မပြုနိုင်ဘူးလို့လည်းဝန်ကြီးတီလာဆင်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံအတွင်းကြုံတွေ့နေရတဲ့ညှဉ်းပန်းနှိပ်စက်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေရဲ့အန္တရာယ်ကလွတ်မြောက်အောင်တရုတ်နိုင်ငံနဲ့တရားမဝင်ထွက်ပြေးသွားကြတဲ့မြောက်ကိုရီးယားအမျိုးသမီးနဲ့မိန်းကလေးငယ်1000လောက်ဟာလည်းတရုတ်နိုင်ငံအတွင်းမှာပြစ်ဒဏ်စာအိမ်ပေါ်စိုက်ပျိုးရေးလုပ်ငန်းစတဲ့နယ်ပယ်အသီးသီးမှာအာရမခိုင်းစေခြင်းခံရတဲ့အပြင်အလိုမပါဘဲလက်ထပ်ထိမြခြင်းပါခံနေကြရကြောင်းလူမောင်ခိုကူးမှုအစီရင်ခံစာမှာဖော်ပြထားပါတယ်။တရုတ်အာဏာပိုင်တွေကသူတို့ကိုတွေးရှိသွားရင်လည်းမြောက်ကိုရီးယားကိုပြန်ပို့တဲ့အတွက်သူတို့တွေဟာအလုတ်ကျန်းစခန်းတွေမှာအာရမလိုအပ်ပေးခိုင်းစေခြင်းခံရတာနဲ့တပ်ဖြတ်ပစ်ခံရတာအပါအဝင်ပြင်းထန်စွာညှဉ်းပန်းနှိပ်စက်ခြင်းလည်းခံကြရပါတယ်။ခေတ်သစ်ကျစနစ်ဟာလူသားတွေရဲ့လွတ်လပ်ခွင့်နဲ့လူကုန်တိုက်ခါတွေကိုလူယူလိုက်ခြင်းဖြစ်ကြောင်းဒါကြောင့်လူမောင်ခိုကူးခြင်းဆိုတဲ့အန်ဒီယေဇိုးကြီးပပျောက်သွားအောင်ကျွန်တို့လှုပ်ဆောင်ကြရမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson က2018ခုနှစ်လူမောင်ခိုကူးမှုအစီရင်ခံစာညှိနှိုင်းမှာပြောကြားထားပါတယ်ခင်ဗျာ
။ရေကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပြီဆိုတော့ဥဆက်မိုးကြီးပြောပြပါအောင်ရှင်
။ဟုတ်ကဲ့ကောင်းပါပြီ။ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပတော့မဲ့ G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ထိပ်သီးအစည်းအဝေးကိုစတင်ခြိတဲ့ကြသူတွေရင်ရှင်ဝါဒီစန့်ကျင်ရေးဆန္ဒပြသမားတွေနဲ့ဂျာမနီရဲတပ်ဖွဲ့တို့ကြာသာပတေးနေ့ကတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။တောက်ကြနေတဲ့စနေနေ့တွေမှာကျင်းပဖို့ရှိတဲ့ G20 စီးပွားရေးညီလာခံကိုစန့်ကျင်ဆန္ဒပြပွဲမှာလူတွေထောင်ထဲချီပြီးတော့ပါဝင်ဆန္ဒပြကြပါတယ်။ညီလာခံတက်ရောက်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ဂျာမနီကိုရောက်ရှိနေပြီးဂျာမနီဝန်ကြီးချုပ်နဲ့ကြာသာပတေးနေ့နေကင်းပိုင်းမှာတွေ့ဆုံခဲ့ပါတယ်။ထောင်ထဲချီတဲ့ဆန္ဒပြသူတွေဟာဟမ်ဘတ်မြို့တမိုင်းဝင်50ကြီးမှာစုဝေးပြီးတော့ရဲတပ်ဖွဲ့ဝင်တွေရင်ဆိုင်တွေ့ခဲ့ရပြီးတော့ပလင်းနေနဲ့ပစ်ပေါက်ခဲ့ကြတယ်လို့ရဲတပ်ဖွဲ့ကလည်းမိသက်ပိုက်တွေငရဲကောင်းကြီးတွေနံပါတ်ထုတ်တွေနဲ့ပြန်လည်ခုခံခဲ့ကြတယ်လို့ဆိုပါတယ်။တမရဒေါ်နယ်ထရမ့်ဟာဂျာမနီနိုင်ငံဟမ်ဘတ်မြို့မှာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲနဲ့ကြာသာပတေးနေ့နှောင်းပိုင်းမှာတွေ့ဆုံခဲ့ကြပြီးတော့ကမ္ဘာလုံးဆိုင်ရာကိစ္စရပ်မျိုးစုံကိုဆွေးနွေးခဲ့ကြပါတယ်။အင်္ဂလာမာကဲကမစ္စတာထရမ့်ကိုကမ္ဘာကြီးရာဒီမှာမကြာခဏဝေဖန်ပြောဆိုလို့ရှိသူပါကမ္ဘာစီးပွားရေးအင်အားကြီး20ခေါင်းဆောင်တွေတက်ရောက်မဲ့ကြောက်တောက်ကြနေ့ G20 ထိပ်သီးစည်းဝေးမတိုင်ခင်အခုလိုတွေ့ဆုံခဲ့ကြတာဖြစ်ပါတယ်တရင်တော်တုံးဦးကိုတပ်မတော်ကဖမ်းဆီးပြီးတော့ပုံမှန်စက်ကွန်တင်းနဲ့တရားဆွဲဆိုထားတဲ့ကိစ္စပေါ်ဒေါ်အောင်ဆန်းစုကြည်ကပထမဆုံးအကြိမ်ဖြစ်ကြာသာပတေးနေ့မှာမှတ်ချက်ပေးပြောဆိုခဲ့ပါတယ်တရင်တော်တုံးဦးနဲ့တပ်မတော်ကြားဖြစ်တဲ့ကိစ္စမျိုးကိုဘောင်းကြီးရင်နဲ့စဉ်းစားလို့ကြည့်လို့မရတဲ့အကြောင်းလက်ရှိတည်ဆဲဥပဒေတွေတရားမျှတမှုဒီမိုကရေစီနီလန်းကျမှုတွေနဲ့ကိုက်ညီရလားဆိုတာကိုကြည့်ရမယ်လို့ပြောဆိုပါတယ်
။ကျေးဇူးပါဦးဆက်မိုးကြီး။ကျမတို့ရဲ့ဝိုင်းတော်သားကိုညံဝင်းအောင်ကတော့ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုဖြစ်ပါတယ်။အင်ဂျင်နီယာကတော့ဂျင်ဟာမွန်ဖြစ်ပါတယ်ရှင်။တောက်ကြနေနေနဲ့ခင်အစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.